Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရ2024ခုနှစ်စက်တင်ဘာလ17ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့် American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်
။ဂါဇာမှာလူသားချင်းစာနာရေးဆုံးသတ်မှတ်ထားတဲ့နေရာကိုအစ္စရေးကလေကြောင်းဖက်ခဲ့တဲ့အတွက်ခုလအတွင်းမှုချုပ်ကအပြင်းထန်ရှုတ်ချပါတယ်။တာတိုပြစ်ပက်ထိန်သက်ဒုံးကျည်တွေကိုအီရန်ကရုရှားကိုတင်ပို့ခဲ့တယ်လို့အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကဆွဆွဲပြီးပိတ်ဆို့အရေးယူမှုတစ်တွေချမှတ်ပါတယ်။အရက်သားတွေထိခိုက်ဒေဆုံးစေတဲ့စစ်ကောင်စီလေးချောင်းတပ်ခဲမှုတွေချက်ချင်းရပ်တန့်ရမယ်လို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။
အမေရိကန်စံတော်ချိန်အင်္ဂါနေ့ညမြန်မာစံတော်ချိန်ဗုဒ္ဓဟူးနေ့မနေ့ခင်းမှာကျင်းပမယ်အမေရိကန်သမ္မတလားနှုတ်ဟူရဲ့စကားစစ်ထိုးပွဲအရေးမြန်မာတို့ရဲ့အမြင်စကားစစ်ထိုးပွဲအခြေအနေကျွမ်းကျင်သူတို့သဘောထားအမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကယူကရိန်းအပေါ်တည်ရမှုစတဲ့သတင်းဆောင်မတွေကိုတော့ချိန်တန်းရောက်သတင်းတွေအပြီးမှာတင်ပြပါမယ်ဒီနောက်မှာတော့သခိုင်းနဲ့ကင်းနီဒေသတွေအပေါ်စစ်ကောင်စီရဲ့တိုက်ခိုက်မှုစတဲ့မြန်မာဆန်ရသတင်းဆောင်မတွေကိုလည်းကြားကြရမှာပါအပတ်စဉ်ခဏတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစီရနဲ့ကမ္ဘာကျလွှားခီးသွွားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်အခုတော့ဥတည်မောင်တန်းကသတင်းတွေပြောပြပေးပါအောင်ရှင
်ခန်ယူဒစ်ပြောအနောက်ဖက်အစ္စရေးကပဲလူသားချင်းစာနာထောက်ထားရေးဇုံဖြစ်သတ်မှတ်ထားတဲ့မာဝါစီဒေသကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်အဒီလိုတိုက်ခိုက်တာကြောင့်လူအနည်းဆုံး19ယောက်သေပြီး60ဒဏ်ရခဲ့တယ်လို့ဂါဇာကျမ်းမာရေးဌာနကပြောပါတယ်။လူနေထူတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့တိုက်ခိုက်တာဟာအသိစိတ်ကင်းမဲ့တာဖြစ်တယ်လို့အတွေ့အမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗန်ဂျူဂျာရက်ကသတင်းတောက်တွေကိုပြောပါတယ်။အစ္စရေးအာဏာပိုင်တွေကထပ်ကတလဲညွှန်ကြားတဲ့အတိုင်းပါလက်စတိုင်းတွေဟာလုံခြုံစိတ်ချခိုးလုံနိုင်ကြဖို့ခန်ယူနစ်ကိုရွှေ့ခဲ့ကြတာပါ။ဂါဇာမှာလုံခြုံစိတ်ချရတဲ့နေရာမရှိပါဘူးလို့ဒူဂျာရက်ကပြောပါတယ်။ဂါဇာမှာပိုလီယိုကာကွယ်ဆေးထိုးတဲ့ကုလသမဂ္ဂဝန်ထမ်းဒရာဇင်နောက်ကိုစစ်ဆေးဂိတ်ခုမှာအစ္စရေးစစ်တပ်က9နာရီကျော်ကြာထိန်းသိမ်းထားခဲ့ပြီးပါလက်စတိုင်းဝန်ထမ်း2ယောက်ကိုစစ်ဆေးမေးမြန်းခဲ့တယ်လို့လည်းသူကပြောပါတယ်။အစ္စရေးစစ်တပ်ရဲ့လုပ်ကိုင်မှုကြောင့်ကုလဝန်ထမ်းတွေအသက်အန္တရာယ်ကြုံနေရပါတယ်လို့လည်းသူကဆိုပါတယ်။ကုလဝန်ထမ်းတချို့ဟာဟားမတ်စ်နဲ့အလုတ်လုတ်နေတယ်လို့အစ္စရေးကအရင်တုန်းကဆွတ်ဆွဲခဲ့မှုပါတယ်။တာတိုပြစ်ပယ်ထိန်တဲ့ဒုံးကြီးတွေအီရန်ကရုရှားကိုတင်ပို့ခဲ့တယ်လို့အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကအင်္ဂါနေ့ကတရားဝင်ဆွတ်ဆွဲလိုက်ပါတယ်။ဒီဒုံးကြီးတွေဟာပဋိပက္ခကိုတိတိတသားပြင်းထန်သွားနိုင်တဲ့သတိပေးထားချက်ကိုအီရန်ကလျှို့ပြလိုက်တာလို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဒေးဗစ်လမ်မီနဲ့အတူသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။ FAT 360ပယ်ထိန်တဲ့ဒုံးကြီးစနစ်ကိုရုရှားစစ်သားတွေအီရန်မှာလေ့ကျင့်ခဲ့ကြတယ်လို့လည်းဘလင်ကန်ကပြောပါတယ်။ဒီပဋိဒတ်ဒုံးကြီးတွေဟာ85မိုင်ကီလိုအားဖြင့်120အကွာအဝေးထိပြင့်နိုင်တာပါရုရှားကဒီဒုံးကြီးတွေနဲ့ယူကရိန်းကိုဒီရဲတပ်ဖွဲ့တွေအတွင်းတိုက်ခိုက်နိုင်မယ်လို့လည်းဘလင်ကန်ကဆိုပါတယ်အမေရိကန်နဲ့ဂျီဒိန်နိုင်ငံရဲ့ဝန်ကြီးတွေဟာဒီအပတ်အတွင်းယူကရိန်းကိုအတူသွားကြမှာပါမာမိတ်တွေကပေးထားတဲ့ဒုံးကြီးတွေနဲ့ရုရှားနိုင်ငံအတွင်းမတိုက်ခိုက်ရလို့ခန့်သက်ထားတာပဲဖြစ်ပေးဖို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတော့တောင်းဆိုနေပါတယ်ဒီချင်းယူကရိန်းတွေကဘာလို့နေတယ်လဲဒီအတွက်ဘာပန့်ပိုးနိုင်မလဲဆိုတော့တပ်ရအပါဝင်ယူကရိန်းခေါင်းဆောင်တွေပြောတာကိုဓာတ်ရိုက်နားထောင်မှာကဒီခီးစင်ရဲ့ရည်ရွယ်ချက်ဖြစ်ပါလေလို့ဘလင်ကန်ကပြောပါတယ်မကြာမီမြန်မာစာတော်ချိန်မနက်9နာရီမှာ VOE မြန်မာပိုင်းရုပ်သံကနေအထူးထုတ်လွှင့်ပြသမယ်တပ်ရလောင်းစကားစစ်ထိုးပွဲအစီအစဉ်မှာအမေရိကန်စီးပွားရေးကိုဝင်ဖြတ်ချပိုင်ခွင့်မက္ကဆီကိုနယ်စပ်ကလူဝင်မှုကြီးကြပ်ရေးရာဇဝတ်မှုဖြစ်ပွားမှုနှုန်းနဲ့တပ်ပရလောင်းတွေရဲ့ကိုယ်ယူကိုယ်သွေးအကြောင်းတွေဟာအဓိကအကြောင်းအရာတွေဖြစ်လာနိုင်ပါတယ်။ဒီစကားစစ်ထိုးပွဲကို ABC ရုံမြင့်တန်ကြားသတင်းစာဆရာနှစ်ယောက်ကမင်းကုန်းထုတ်ချက်မှာဖြစ်ပြီးတိုင်းကလုံးကိုထုတ်ပြန်ပြတာမှလည်းဖြစ်ပါတယ်။စကားစစ်ထိုးပွဲစီးမြင်တွေကတော့ဂျွန်လအတွင်းကကျင်းပခဲ့တဲ့တပ်ပရဂျိုးဘိုက်ဒန်နဲ့ထရန့်တို့ရဲ့ပွဲကစီးမြင်တွေအတိုင်းပဲဖြစ်ပါတယ်။အဒီတော့ကတော့တပ်ပရဂျိုးဘိုက်ဒန်ကကောင်းကောင်းမပြောနိုင်ခဲ့ပဲတလားကြားတဲ့အခါမှာတော့တပ်ပရရွေးကောက်ပွဲမဝင်တော့ပါဘူးလို့ကြေညာခဲ့ရတာပါ။သမ္မတလောင်းတယောက်ကစကားပြောနေချိန်မှာခြားတယောက်ကမိုက်ကိုပိတ်ထားမှာမို့ဝင်ပြောလို့လည်းမရပါဘူး ABC ရုပ်သံသတင်းစာဆရာရဲ့မိကုံးကိုဖြေကြရမှာတယောက်2မိနစ်စီရရှိကြပြီးသူတို့အဖြေပေါ်မှာမူတည်လို့ထပ်မေးမယ်မိကုံးအတွက်1မိနစ်အချိန်ရရှိပါမယ် Harris အတွက်ဒါပထမဦးဆုံးသမ္မတလောင်းစကားစစ်ထိုးပွဲဖြစ်ပြီး Trump အတွက်ကတော့9ချိန်မြောက်ဖြစ်ပါတယ်
မန နခင်းစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thai Com 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင်ဗီဒီယိုမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတရရထုတ်လွှင့်ပေးနေပါရှင်
။ VOA ရုပ်သံကမနက်ခင်းသတင်းတွေကိုဆက်လက်ကြည့်ကြနေပါလိမ့်။စစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာတိုက်ခိုက်တိုက်ဆုံမှုပေါ်အလို့အမင်းစိုးရိမ်မကင်းဖြစ်ပြီးဒီတိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ရမယ်လို့အမေရိကန်ပြည်ထောင်စုကထုတ်ပြန်ပါတယ်။အမေရိကန်လွှတ်တော်ကချမှတ်ထားတဲ့ Burma Act မြန်မာနိုင်ငံဆိုင်ရာဥပဒေနဲ့အညီအရသာမြန်မာပြည်သူတွေကိုအကာအကွယ်ပေးနိုင်ဖို့လက်နက်မဟုတ်တဲ့အကူအညီတွေပေးရတဲ့အတွက်အမေရိကန်အစိုးရဖွဲ့စည်းတွေအကြံညှိနှိုင်းဆောင်ရွက်နေပါတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။ဘလို့အခုကြီးပရမင်းလက်ဆိုတော့အတိအကျပြောဆိုတာမရှိပေမဲ့ဘာမာအက်ကဲမှာတော့လေကြောင်းကာကွယ်ရေးစနစ်တွေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ဆိုတာထည့်သွင်းထားပါတယ်မြန်မာစစ်ကောင်စီရဲ့ကြမ်းကြုတ်ရက်ဆက်တဲ့နောက်ထပ်လှုပ်ရက်တွေကိုဟန်တားနိုင်ဖို့နိုင်ငံတကာအသိုက်အဝန်းကိုအမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းကြောင်းလည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောပါတယ်စစ်ကောင်စီအခုရက်ပိုက်တွေကင်းဒီဒေသရှမ်းမြောက်ပိုင်းကချင်းစကိုင်းနဲ့ရခိုင်ဒေသတွေမှာလေကြောင်းတိုက်ခိုက်မှုတွေတိုးတုပ်လာတာကြောင့်ကလေးငယ်တွေအပေါင်းဝင်အရတားထိခိုက်တိုက်ဆုံမှုတွေရှိနေတာပါ။နန်းနဂိုင်ဒေါ်လာကြီးအဖွဲတွေထိချုပ်ထားတဲ့နယ်မြေတွေကိုစစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေတိုးလုပ်လာချိန်မှာပဲအရတားနယ်မြေတွေကိုပြစ်မှတ်ထားတဲ့ဒီလေကြောင်းတိုက်ခိုက်မှုတွေကိုမှတ်တမ်းယူပြီးစစ်ရာဇဝမှုတွေအဖြစ်နိုင်ငံတကာကိုပေးပို့သွားမယ်လို့မြောက်ပိုင်းညီတော်မဟာမိတ်သုံးဘွဲ့ကလည်းကြေညာပါတယ်။ညီတော်သုံးဘွဲ့အပေါင်းဝင်ဒေါ်လာကြီးအဖွဲစည်းတွေသိမ်းယူထားတဲ့မြို့တွေရွာတွေနဲ့လူနေထူထပ်တဲ့နေရာတွေကိုစစ်ကောင်စီကနေ့စဉ်ရက်ဆက်ဆိုးသလိုဘုံကျဲတိုက်ခိုက်မှုတွေတိုးလုပ်လာနေတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ညီတော်မဟာမိတ်သုံးဘွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ AA ရခတ်တပ်တော်ကတော့ရခိုင်မြောက်ပိုင်းမောင်းတော်အခြေစခန်းတစ်ခုကိုစစ်ကောင်စီလေကြောင်းတိုက်ခိုက်တာကြောင့်ဖမ်းဆီးထားသူ50ကျော်တိုက်ဆုံးခဲ့တယ်လို့တိကျသတင်းထုတ်ပြန်ထားပါတယ်။လူနေထူထပ်တဲ့အရက်သားဒေသတွေကိုအခုလိုတေကြောင်းတိုက်ခိုက်မှုတွေဟာဆေးရာဆွေးမှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဆွေးမှုတွေဖြစ်တယ်လို့ညီတော်သုံးဘွဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အမေရိကန်နဲ့တရုတ်တို့ဟာပထမဆုံးချိန်ဖြစ်ဒေသဆိုင်ရာစစ်ဌာနချုပ်အဆင့်စကားပြောခဲ့ကြတယ်လို့တရုတ်အားပိုင်းတွေကအင်္ဂါနေ့မှာပြောလိုက်ပါတယ်။အမေရိကန်အင်ဒိုပစိဖိတ်စစ်ဌာနချုပ်အကြီးအကဲရေဒတ်ဗိုလ်ချုပ်ဂျီဆန်ပါပရိုနဲ့တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်တောင်ပိုင်းဒေသစစ်ဌာနချုပ်ဝူယာနန်တို့ဟာဗီဒီယိုတယ်လီဖုန်းနဲ့စကားပြောခဲ့ကြတာဖြစ်ပါတယ်။အမေရိကန်အင်ဒိုပစိဖိတ်စစ်ဌာနချုပ်ဟာအာရှပစိဖိတ်ဒေသတောင်တရုတ်ပင်လယ်ပြင်နဲ့ထိုင်ဝမ်ရေတံကြားတည်ငြိမ်လုံခြုံရေးတာဝန်ကိုယူထားတယ်ပါ။အချိန်ထဲမှာပဲတရုတ်နဲ့ရုရှားတို့ဟာစက်တင်ဘာလ10ရက်ကနေ16ရက်နေ့ထိတပတ်အကြာပူးတွက်စည်းရေးလေ့ကျင့်ကြမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကတင်းနှံလာနေကပြောပါတယ်။ဂျပန်ပင်လယ်ပြင်နဲ့ Ohoks ပင်လယ်ပြင်အနီးကလုံခြုံရေးချိန်ချောက်မှုတွေအပေါ်တုံ့ပြန်နိုင်စွမ်းရည်ကိုမြင့်တင်ပြီးမဟာဗျူဟာပူးပေါင်းဆောင်ရွက်မှုနဲ့ဆိုင်လောင်းရည်ပြွေးဝင်ပူးတွက်စီလေ့ကျင့်ကြတာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒါ့အပြင်ပစိဖိတ်ပုံတရားနဲ့ရုရှားကတုံ့ပြန် Ocean 2024 မဟာဗျူဟာစီလေ့ကျင့်မှုမှာတရုတ်နဲ့ရုရှားတို့ပူးတွက်လေ့ကျင့်ကြအောင်ပါပါ။ East Timor မှာတိုင်းပြည်ရဲ့လူဦးရေတဝက်နီးနီးခန့်မှန်းလူ6သိန်းလောက်ဟာပုံရံအမင်းကြီး Francis ရဲ့အင်္ဂါနေ့ဝင်းပြူဆူတောင်းပွဲကိုတက်ခဲ့ကြတယ်လို့ဒေသကအာဏာပိုင်တွေကိုကူကပြီး Vatican ကပြောပါတယ်။ညနေခင်းဝီပြူဆူတောင်းပွဲမှာတယောက်သူတွေရဲ့လက်ကင်ဖုံးအလင်းအောင်တွေနဲ့လင်းလက်နေကြပါတယ်။အင်ဒိုနီးရှားလက်အောက်ကလွတ်မြောက်ဖို့တိုက်ပွဲဝင်နေရတဲ့အချိန်လွန်ခဲ့တဲ့နှစ်ပေါင်း35နှစ်ကလည်းဒီကွင်းမြေမှာပဲပုပ်ယဟန်မင်းကြီးစိန့် John Paul II ကလည်းဝီပြူဆူတောင်းခဲ့တာပါ။ဝီပြူဆူတောင်းပွဲတယောက်လာကြသူတွေဟာနေပူတန်ကာကွယ်ဖို့အဖြူနဲ့အဝါရောင် Vatican ထီးတွေစောင်းထားကြပြီးမိသက်ကလည်းရေးဖြန်းပေးကြပါတယ်။အင်္ဂါနေ့ဝီပြူဆူတောင်းပွဲဟာစနေရက်ကြာလင်းနိုင်ငံခရီးစဉ်မှာအဓိကအကြဆုံးပွဲလည်းဖြစ်ပါတယ်။ဒီခီမပေါ်ရမင်းကြီးဟာအင်ဒိုနီးရှားပါပူအနယူကီနီနဲ့စင်ကာပူနိုင်ငံခီးတွေပါဝင်ကြပါတယ်။လူရည်ထူထပ်တဲ့တခြားတိုင်းပြည်တွေမှာတော့ပေါ်ရမင်းကြီးရဲ့ဝစ်ပြူဆူတောင်းပွဲကိုလူတွေတန်းချီတက်ရောက်ကြပါတယ်။ဒါပေမဲ့အရှေ့ဒီမောနိုင်ငံမှာလူရည်က 1.3 သန်းပဲရှိတာမို့နိုင်ငံရဲ့လူရည်အချိုးနဲ့ကြည့်မယ်ဆိုရင်တော့အင်္ဂါနေ့ပွဲဟာတက်ရောက်သူအများဆုံးပွဲလို့ဆိုရမှာပါ။
ဦးတင်မောင်တက်ပါရှင်မြန်မာဆရာသတင်းဆောင်မတွေမတိုင်ခင်အမေရိကန်နိုင်ငံရေးသတင်းဆောင်မတွေကိုအရင်ဆုံးတင်ပြပါမယ်အမ အမေရိကန်ပြည်သူ့ဆုမှာအင်ကာနေညပြုလုပ်မဲ့တမရလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲကတော့အချက်အနေရှင်းပြန်ပြောဆိုကြမဲ့ပွဲလို့ညှို့လင့်ရပြီးတဦးရဲ့တင်းပြထိုးနှက်ချက်အပေါ်မှာပိုင်ပိုင်နိုင်နိုင်ချိပနိုင်သူဘက်ကအသာစီးရသွားနိုင်တယ်လို့ရွေးကောက်ပွဲမဲဆယ်စည်းရုံးမှုတွေကိုလေ့လာထားတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေကသုံးသပ်ကြပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်။ဒီမိုကရက်ပါတီရဲ့တမရလောင်းဖြစ်တဲ့ကင်မရာဟဲရစ်နဲ့Republican Party သမ္မတလောင်း Donald Trump တို့ American စံတော်ချိန်အင်္ဂါည9နာရီကြာရင် Pennsylvania ပြည်နယ် Philadelphia မြို့က National Constitution Center မှာ ABC သတင်းဌာနကမေးမဲ့မေးခွန်းတွေပေါ်အခြေခံပြီးတနင်္လာပွဲကြာစကားစစ်ထိုးကြမှာပါဒီပွဲဟာစိတ်ဝင်စားမှုများမဲ့စကားစစ်တိုးပွဲဖြစ်လိမ့်မယ်လို့ California ပြည်နယ် San Francisco မြို့ကဦးကိုကိုလေးကမြင်ပါတယ်
ဒီ debate ကတော့တတော်ကိုစိတ်ဝင်စားစရာကောင်းမဲ့ debate လို့ကျွန်တော်မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ Donald Trump ရဲ့ nature က तू က attack လုပ်တာ तू ကတော်တယ်။အဲ့ဒီ attack ကို counter productive ဖြစ်အောင် Kamala Harris ကသူ့ရဲ့ prosecutor skill နဲ့ပြန်ပြီးတော့ခုခံယုံနဲ့မကဘဲနဲ့ရန်သူလက်နဲ့ကိုယ်လက်နဲ့စကားပြောနီးနဲ့ပြန်ပြီးတော့ပြန်ကစ်နိုင်မယ်ဆိုရင်တော့တော်တော်လေးကိုကြည့်ကောင်းမဲ့ပွဲစိတ်ဝင်စားမဲ့ပွဲလို့တော့ကျွန်တော်မြင်ပါတယ
်။သမရဟောင်းဖြစ်တဲ့ Donald Trump နဲ့လက်ရှိဒုသမရဖြစ်တဲ့ Kamala Harris တို့ကြားမှာစကားပြောနီးပရိယမတူတာကြောင့်လဲဒီစကားစစ်ထိုးပွဲကပိုစိတ်ဝင်စားစရာဖြစ်လိမ့်မယ်လို့ Indiana ပြည်နယ် Indiana Police မြို့မှနေတဲ့ဒေါက်တာတင့်ဆွေကဆိုပါတယ်
။ဒီပုဂ္ဂိုလ်နှစ်ယောက်ကစကားပြောနီးစကားစစ်ထိုးနီးတော်တော်ကိုမတူကြပါဘူးခင်ဗျ။ Donald Trump ကတော့သူက debate ကောင်းကောင်းလုပ်တတ်တဲ့လူလို့တော့သုံးသပ်ကြတာပေါ့เนาะစကားပြောတဲ့အခါမှာသို့တော်လည်းပဲ Donald Trump ကစကားကိုပြောရင်အဲငါပဲမှန်တယ်သူများတွေမှားတယ်ဆိုတဲ့အချက်ကိုအများကြီးသူကဟိုအားကောင်းမောင်းကန်တဲ့ဟန်နဲ့ပန်နဲ့ပြောရတဲ့ပုံကိုဖြစ်ပါတယ်ပြီးခဲ့တဲ့ Biden နဲ့စကားစစ်ထိုးပွဲတုန်းကစကားစစ်ထိုးပွဲအပြီးမှာ American Media ကြီးတွေကနေပြီးတော့မာယွန်းချက်တွေကိုကောက်တဲ့ခါမှာဒေါ်နယ်ထရမ့်ကအဲ့ဒီတုန်းကအမား30တိပြောခဲ့တယ်။ကမလာဟရစ်ကတော့သူကရှေ့နေယုံလုပ်လာတယ်။နောက်တစ်ခါဒီနှစ်လအတွင်းမှာသူသမ္မတလောက်ဖြစ်ကြတဲ့နှစ်လအတွင်းမှာသူစကားပြောတာဒီမဲဆွဲတာဒီနောက်တချို့အင်တာဗျူးတွေကိုကြည့်လို့ရှိရင်သူကတော့သူလုံးမယ်ဆိုတဲ့ဆုံးဖြတ်ချက်ပေါ်မှာပြင်ဆင်ထားပြီးသားခိုင်ခိုင်မာမာရှိပြီးတော့တနည်းအားဖြင့်ကိုကိုကိုယုံကြည်မှုရှိတဲ့အဲစကားပြောသူတယောက်လို့တွေ့ရလိမ့်မယ်လို့ကျွန်တော်မျှော်မှန်းပါတယ်ခင်ဗ
ျသမရလောင်းနှစ်ဦးကြားမှာသူတို့ရဲ့အားသာချက်အဖြစ်ကန်ဆွဲထားတဲ့တိုင်းပြည်ရှေ့ရေးမူဝါဒတွေပေါ်မှာအပြန်အလှန်ထိုးနှက်ကြလိမ့်မယ်လို့ဒေါက်တာတင့်ဆွေကရောဦးကိုကိုလေးကပါသုံးသပ်ပါတယ
်ကမလာဟရစ်စ်ကသူကမဲဆွယ်စည်းရုံးတွေကလူလက်တန်းစားကိုသူကအခြေခံတယ်အဲ့တော့လူလက်တန်းစားဟာမဲဆန္ဒရှင်တွေမှာလည်းအရေးအတွက်များသလိုအမေရိကန်လူဦးရေတွေမှာလည်းအမတန်များတယ်။နောက်တစ်ခါဒီအမျိုးသမီးများအခွင့်အရေးကျွန်တော်တို့ကတော့ပါလို့ပြောမှာပေါ့နော်။ကိုဝန်ဖြတ်ချဝန်ကိစ္စမှာကမလာဟရစ်စ်ကဟိုပုံမလင်းလင်းနဲ့ဒါအမျိုးသမီးခွင့်အရေးကိုဟိုသူကဦးစားပေးတယ်။ဒေါ်နယ်ထရမ့်ကတော့အများကြီးတထုတ်ပြောမဖြစ်လို့ဒါလည်းဖြစ်ပြီးတော့အခွင့်အရေးကိုအမတန်ချမ်းသာတဲ့လူတွေကိုအခွင့်ရှော့ကောက်ပြီးတော့လူလက်တန်းသားတွေကိုခွန်တိုးကောက်မယ်ဆိုတဲ့ policy နှစ်ခုဟာအမတန်မှဟိုအဖြူနဲ့အမဲလို့ကွာခြားတဲ့ policy နှစ်ရက်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
Donald Trump အနေနဲ့ကတော့အရင်အတိုင်းပဲတော့เนาะ Great America ဆိုတော့ immigrant တွေကိစ္စကိုသူကအဓိကထားပြီးဒါသူ့ရဲ့ထိုးနှက်တဲ့လက်နက်ဖြစ်ပါလိမ့်နံပါတ်2ကတော့သူကစီးပွားရေးကိုထောက်ပြီးတော့ Kamala ကိုသူ attack လုပ်မှာဖြစ်တယ်ဒီနှစ်ချက်ကသူ့ရဲ့အားသာချက်အနေနဲ့သူဆွဲကြိုင်မင်းလို့မြင်တယ်တချိန်နှင်းမှာပဲကမလာဟဲရစ်ကလည်းသူကလည်းဘာပြန်အတိတ်လုံနိုင်လဲဆိုတော့ဒီ immigrant တွေကို rapist တို့ဘာလို့ညာလို့ရင်းရင်တီးတီးပြောတဲ့ဇကားတွေကိုထောက်ပြီးတော့ဟိုလူမဲတွေရဲ့ vote တွေ Mexican တွေရဲ့ vote တွေကိုသူကရအောင်ယူမှာဖြစ်တယ
်ဒီဇကားစစ်ထိုးပွဲမှာဘယ်သူကအသာရမယ်ဆိုတာခံမှန်းရခဲ့ပေမဲ့အချက်အလက်နဲ့ပိုင်ပိုင်နိုင်နိုင်ပြောဆိုခြေပနိုင်သူကအနိုင်ရွယ်ရှိတယ်လို့သူတို့နှစ်ဦးစလုံးကသုံးသပ်ပါလေ
။ဘာကြောင့်လဲဆိုတော့ Donald Trump ကြောင့်တော့ကျွန်တော်တို့သိပြီးပြီ။ Kamala Harris ဘယ်လို debate မှာလာမလဲတော့မသိနိုင်သေးဘူး။ဆိုတော့ဘသူနိုင်မယ်မနိုင်ဘူးလဲပြောလို့တော့ဟိုခက်သေးတယ်။ဒါပေမဲ့ဘသူကိုမဲပေးရမှမသိတဲ့လူတွေရဲ့မဲကိုတော့ အနေနဲ့ဒေါ်နယ်ထရမ့်ကရောကမလာဟဲရစ်ကရောနှစ်ယောက်လုံးကကြိုးစားပြီးရရှိသွားနိုင်တယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျအ
ဓိကကတော့ policy တွေပါအရေးကြီးပါတယ် change ဟိုပေါ့ဗျာ change ကိုလိုချင်တဲ့လူတွေကတော့ထမဲလာအောင်မဲပြီးမှာပဲရှိရင်ဆိုရူးတွေပေါ့ဗျာဒီ republican ရဲ့ဟိုယက်တီမှုတွေလူဖြူအများစုတွက်ကတော့ဒေါ်နယ်ထရမ့်ကိုတော့မဲတူပို့ရမယ်လို့မြင်ပါတယ
်ဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရမ့်တို့ဇွန်လတည်းသမ္မတလောင်းစကားစစ်ထိုးပွဲတုန်းကပြည်သက်52တန်းဝန်းကျင်ကြီးရှိခဲ့တာကြောင့်အခုတခါကမ်မရာဟဲရစ်နဲ့ဒေါ်နယ်ထရမ့်တို့ရဲ့အင်္ဂါညစကားစစ်ထိုးပွဲကိုတော့ပြည်သက်နှစ်ဆနီးပါးကြီးရှိကြလိမ့်မယ်လို့မျှော်လင့်ကြပါတယ်ခင်ဗျာ
ခုညာဝဲအောင်ပါရှင်အမေရိကန်ဒုတိယသမ္မတကမလာဟဲရစ်နဲ့ရီပါဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ပထမဆုံးအကြိမ်ဒီကနေ့စက်တင်ဘာ17ရက်ညမှစကားစစ်ထိုးကြမှာဖြစ်ပါတယ်ဖီလာဒဲဖီးယားမြို့မှာကျင်းပမယ့်ဒီစကားစစ်ထိုးပွဲအတွင်ပြစ်မှုကျူးလွန်သူအပေါ်ဆွဲချက်တင်ရမှာကျွမ်းကျင်သူနဲ့ကိုယ့်အပေါ်ဆွဆွဲလာတာတွေကိုပြောင်းပြန်လန်းရှောင်လွှဲဖို့ကြိုးစားရမှာကျွမ်းကျင်သူတို့တစ်ဖက်နဲ့တစ်ဖက်အပြင်းအထန်စကားစစ်ထိုးကြနိုင်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်ဒီစကားစစ်ထိုးပွဲဟာနောက်တက်လာမယ့်အမေရိကန်သမ္မတဘယ်သူဖြစ်လာမလဲဆိုတဲ့အပေါ်မှာလည်းအများကြီးသိရောက်နိုင်တာပါအနီတာပါဝဲပေးပို့ထားတဲ့သတင်းဆောင်မကတော့ကိုအောင်အောင်တင်ပြထားပါတယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲအတွက် Republican ဘက်ကသမ္မတဟောင်းဒေါ်နယ်ထရမ့်မှာသမ္မတပြန်ဖြစ်ဖို့ကြိုးစားနေတယ်လို့ Democrat ဘက်ကသူ့သမ္မတ Kamala Harris အနေနဲ့လည်းသမ္မတတယောက်ဖြစ်လာဖို့ဘလောက်ကြိုးစားဆွမ်းဆောင်နိုင်မလဲဆိုတာကိုအမေရိကန်တွေကစောင့်ကြည့်နေကြပါတယ်ဒီကနေ့အင်ကာနေ့ညမှာတော့သမရလောင်းနှစ်ဦးဟာအကျိတ်အနေစကားဆက်ထိုးကြမှာပါဇွန်လနောက်ပိုင်းကကျင်းပတဲ့သမရဂျိုးဘိုင်ဒန်ရဲ့စကားဆက်ထိုးပွဲအတွင်းထရမ့်အသာစီးရခဲ့ပါတယ်အဲ့ဒီနောက်ဘိုင်ဒန်ရွေးကောက်ပွဲကနေနှုတ်ထွက်သွားပြီးတဲ့နောက်ခုခါဟဲရစ်နဲ့ပထမဆုံးအကျိတ်စကားဆက်ထိုးမှာပါသမရလောင်းနှစ်ဦးအနေနဲ့လူထုထောက်ခံမှုအပြတ်သက်ရဖို့လိုအပ်နေတာကြောင့်လဲစကားဆက်ထိုးပွဲမှာတီတီမိမိပြောဆိုနိုင်ဖို့လိုအပ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကထောက်ပြကြပါတယ်ထရမ့်ကတော့သူ့ကိုယ်သူယုံကြည်မှုအပြည့်ရှိနေတာပါ
He is a smart person
သူတက်ကူကပုံညာကောင်းပါလေသူတို့ကစကားစစ်ထိုးပွဲကိုပဲစောင့်ဆိုင်နေတာပ
ါ Harris ကတော့ The Border Quarter ရာကနေအမုန်းတရားပဲစီဥတည်သွားနိုင်ကြောင်းသတိပေးပါတယ်
Look it's time to turn the page
ခွဲခြားမှုတွေကိုအဆုံးသတ်ဖို့အချိန်ကျပါပြီရှေ့ဆက်ပြီးနိုင်ငံအတွင်းအတူတကွာစီးလုံးညီညွတ်စွာရပ်တည်ဖို့လိုအပ်ပါတယ
် Trump Biden စကားစစ်ထိုးပွဲကိုရုပ်မြင်သံကြားကနေကြည့်ရှုသူ50သန်းကျော်ရှိခဲ့ပါတယ်ဒီကနေ့ညမှာလဲသမရလောင်းတွေဟာကိုယ့်အပေါ်ထောက်ခံလာအောင်ဘယ်လိုစီယုံသိမ်းသွင်းကြမှာပါလဲ
Trump has to prove that he can be president.
Trump အနေနဲ့သမ္မတတော်ဝင်ထမ်းဆောင်နိုင်ကြောင်းတည်တည်ပြဖို့လိုပါတယ်။သူ့အနေနဲ့တစ်ဖက်သားပေါ်ရရန်ဆိုင်ဆိုင်ပြောဆိုတာမျိုးမဟုတ်ပဲတည်တည်ငြိမ်ငြိမ်တိတ်ခါရှိရှိနဲ့ကိုဖြစ်ချင်တာကိုအများလက်ခံလာအောင်ပြုမှုနေထိုင်ရင်သူ့ကိုမထောက်ခံသူတွေထောက်ခံလာအောင်စီယုံဖို့လိုပါတယ်။ Kamala Harris အနေနဲ့လည်းအစိုးရအတက်ကျန်းကျင်စွာပြောရင်သမ္မတတယောက်ရဲ့အရေးအသွေးကိုပြဖို့လိုပါတယ်။ဒီမိုကရက်တွေရဲ့ဆန်တန်ဘိုးတွေကိုလက်ကင်ထားတဲ့တစ်ချိန်တည်းမှာပဲဘိုင်ဒန်ရဲ့မူဝါဒအနေနဲ့မတူတဲ့ကိုပိုင်မူဝါဒတွေကိုအများလက်ခံလာအောင်တင်ပြဖို့လိုပါတယ်
။စကားစစ်တိုးပွဲကျင်းပမယ့်အစီအစဉ်မှုတွေကစီးပွားရေးဒရေသားဖျက်ချခွင့်နဲ့နိုင်ငံခြားရေးဆိုင်ရာမူဝါဒတွေအပြင်တခြားအကြောင်းအရာတွေကိုလည်းနှီးမြန်သွားမှာပါ။
To some extent, the debates give the two candidates
a time to talk about the debate. The debate is a good thing. 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 The debate is
a good thing. The debate is a good thing. The debate is a good thing. The debate is a good thing. The debate is a good thing. The debate is a good thing. The debate is a good thing. The debate is a good thing. The debate is a good thing. The debate is a good thing. The
debate is a good thing. The debate is a good thing.အမေရိကန်ရွေးကောက်ပွဲရလဒ်ကရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုအဆုံးသတ်ပေးစေလိမ့်မယ်လို့ယူကရိန်းနိုင်ငံသားအများအပြားကမျှော်လင့်နေကြပါတယ်။တချို့ကတော့ Republican ကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်သာအနိုင်ရခဲ့ရင်ရုရှားကိုအနုနည်းနဲ့ချဉ်းကပ်လိမ့်မယ်လို့ထင်နေကြသလိုတချို့ကလည်းလက်ရှိအစိုးရလက်ထက်မှာယူကရိန်းကိုတည်တည်တတ်တတ်ကူညီပေးနေပေမဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းကမလာဟဲရစ်အနိုင်ရခဲ့ရင်သူတို့ကိုပေးနေတဲ့အကူအညီတွေနှောင့်နှေးကြမ်းကြာနိုင်တယ်ဆိုပြီးစိုးရိမ်ပူပန်မှုတွေထွက်ပေါ်နေပါတယ်။ဒီအကြောင်းခိမြို့တော်ကနေအန်နာချာနီကိုပါသတင်းပေးပို့ထားပါတယ်။ကိုစုံဝင်းလှိုင်ကတင်ပြထားပါတယ်ရှင
်။အမေရိကန်ယူကောက်ပွဲရလကသူတို့တန်းပြင်းရင်ဆိုင်နေရတဲ့စစ်ပွဲကိုဘယ်လိုတည့်ရောက်မှုတွေရှိလာမလဲဆိုတဲ့အပေါ်ယူကရိန်းနိုင်ငံသားအများစုကစိုးရိမ်နေကြတာပါ။ အဟယ်လီနာကတော့ရလကောင်ကိုမျှော်လင့်ပါတယ
်ဟုတ်ဆိုဥမနီယောချီကရနျက်ချိုမိုင်ဘူတနီပရက်ဇီဒန့်စကားမ
်နောက်တက်လာမယ့်သမရကလည်းကျမတို့ရဲ့နိုင်ငံရေးစီးရေးလှုပ်ဆောင်မှုတွေကိုကူညီလိမ့်မယ်လို့မျှော်လင့်ပါတယ်ရှင
်ဒါပေမဲ့ဒီမီထရိုလိုကီယက်ဖ်မြို့ကန်တွေကတော့စိုးရိမ်မှုရှိနေပါတယ်
цікаво хто ж таки виграє і
за ဘယ်သူနိုင်မလဲကျွန်တော်တို့နိုင်ငံအပေါ်ထားတဲ့ policy တွေကဘလို့ဖြစ်လာမလဲဆိုတာကိုကျွန်တော်စိုးရိမ်မိပါတယ်ဒါကိုပဲကျွန်တော်စိတ်ဝင်စားတာပါဘယ်သူပဲနိုင်နိုင်ကျွန်တော်တို့နိုင်ငံကိုကူညီဖို့မျှော်လင့်ပါတယ
်အမေရိကန်စိုးရတဲ့ကယူကရိန်းကိုပစ်ထားပြီးဆက်မကူတော့မှာကိုအစိုးရကြီးကြဆုံးပဲလို့နိုင်ငံရေးသုတေသီမိုက်ကိုလာဒဗီဒူကပြောပါတယ
်ဒီမိုကရေစီနိုင်ငံကိုအာဏာရှင်စနစ်အဖြစ်ပြောင်းလဲပြစ်ဖို့အသက်တွေတန်းနဲ့ချီဆုံးရှုံးရပါတယ်။အဲ့ဒီလိုဖြစ်မှာကိုပဲယူကရိန်းတွေကစိုးရိမ်နေကြတာပါ
။ဒီစစ်ပွဲနှစ်နှစ်ခွဲကျော်ကြာလာတဲ့အချိန်မှာနောက်ထပ်တက်လာမယ့်အမေရိကန်စိုးရိမ်တွေကဘာလို့ဖြစ်မလဲဆိုတဲ့အချက်ကယူကရိန်းနိုင်ငံသားတွေရဲ့စိတ်ထဲစိုးရိမ်မှုကြီးထွားစေတဲ့တစ်ချက်ဖြစ်နေပါတယ်။ထရမ့်ကစစ်ပွဲကိုအမြန်ဆုံးပြီးဆုံးသွားအောင်လုပ်ပေးမယ်လို့ပြောထားတဲ့အတွက်သူသာအနိုင်ရခဲ့ရင်ယူကရိန်းဘက်ကလိုအပ်တာတွေပို့ပြီးအလျှော့ပေးသဘောတူဖို့ဖိအားပေးမှုတွေရှိလာမလားဆိုတဲ့စိုးရိမ်မှုတွေရှိနေတာပါ။ဒီချိန်ထဲမှာပဲရုရှားရဲ့ကျူးကျော်စစ်အစပိုင်းမှာရေဗလင်တင်ကားဖြတ်လက်နက်တွေယူကရိန်းကိုရောင်းချဖို့သူ့ပထမတက်တမ်းမှာထရမ့်ကခွင့်ပြုခဲ့ပူပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်နက်စ်ဒေသကခရိုင်းမီးယားကိုရုရှားကကျူးကျော်တိုက်ခတ်စဉ်ကာလမှာအဲ့ဒီလက်နက်တွေယူကရိန်းကိုရောင်းချဖို့အိုဘားမားဘိုင်ဒန်အစိုးရက2014ခုနှစ်မှာညှင်းပယ်ခဲ့ပူပါတယ်။ထရမ့်အနိုင်ရမယ်ဆိုတဲ့အပေါ်စဗစ်လာနာလိုကီယက်မြို့ကန်တွေရဲ့အမြင်ကတော့အမျိုးမျိုးရှိနေကြတာပါ။
ရှောထရမ်ပေါ်ဒစစ်တကီ
ထရမ်ဟာလူလူတယောက်ပါသူ့အတွေ့အခေါ်တွေကလည်းကြောင်တောင်တောင်နဲ့ပ
ါ even လို့လူတချို့ကတော့အရင်အတွေ့အကြုံအရစိုးရိမ်မှုတိတ်မရှိလာပါဘူ
းထရမ်ပြဘူပရက်ဇီဒန့်တက်ချူ
ထရမ်ဟာအရင်ကလည်းတမတာဖြစ်ဘူးသူပါဒါကြောင့်ကျွန်တော်အထင်တော့သူ့လုံနီလုံဟန်တွေကိုစိုးရိမ်စရာမရှိပါဘူ
းရုရှားကစတင်ကြွကြော်တက်ခတ်တဲ့အချိန်ကစလို့အခုချိန်ထိတမတာဘိုင်ဒန်အစိုးရကယူကရိန်းပေါ်ဒေါ်လာ185ဘီလီယံအထိရရရရကူညီပေးခဲ့ပါတယ်ဒါပေမဲ့လည်းယူကရိန်းကိုအကူအညီတွေရောက်တာနှေးကွေးတဲ့အပေါ်သမရဇလင်စကီလိုယူကရိန်းခေါင်းဆောင်တွေအကြားစိတ်ပြတ်မှုတွေရှိနေပါတယ
်ရုရှားကအမေဇာရစ်နမဟိုက်စဗီကရစ်တ
ကျွန်တော်မဟာမိတ်တွေအထူးသဖြင့်အမေရိကန်ထံကလက်နက်အကူအညီတွေရောက်လာကိုစောင့်နေရတာကိုရုရှားကအခွင့်အကောင်းယူနေပါတယ်မြန်မြန်ဆန်ဆန်ပို့နိုင်မှရှီတန်းကိုထိန်းထားနိုင်ဖို့လို့ပြောနေရတဲ့အကြောင်းရင်းဟာလက်နက်တွေအမြန်ပို့ပေးဖို့ကိုဆုလိုတာပါ
ကမလာဟာရစ်သာနိုင်ရခဲ့ရင်လက်ရှိသမ္မတဘိုင်ဒန်အစိုးရလိုပဲဆက်ပြီးကူညီပေးသွားဖို့များတဲ့အတွက်ပိုပြီးတေချာမှုရှိနိုင်တယ်လို့သူတေသူတချို့ကတော့သုံးသပ်ပါတယ်။ဒါပေမဲ့အဲ့ဒီလိုအခြေအနေကစစ်ပွဲပိုပြီးရှေ့ကျနိုင်တယ်ဆိုတဲ့စိုးရိမ်မှုလည်းတစ်ဖက်မှာရှိနေပြန်တာပါ။ Razumkov Center ကကောက်ယူထားတဲ့စစ်တမ်းအရရုရှားနဲ့ယူကရိန်းတို့မကြခင်မှာစစ်ဆဆွေးနွေးမှုတွေလှုပ်လာနိုင်တယ်လို့ယူဆသူယူကရိန်းနိုင်ငံသား5400ခန့်လုံးရှိတယ်လို့ဆိုပါတယ်။ဒါပေမဲ့သမ္မတပူတင်ရဲ့တောင်းဆိုချက်တွေဟာလက်ခံနိုင်စရာမရှိဘူးလို့စစ်တမ်းမှာဖြေဆိုသူအများစုကယူဆကြပါတယ်။စစ်ပွဲတက်တန်းရှိလာတာနဲ့အမျှဥရောပတိုက်ကကူညီမှုတွေလည်းတဖြည်းဖြည်းလျော့နည်းလာတာကြောင့်ဘယ်သူနိုင်မယ်ဆိုတာမသေးကြသေးပေမဲ့ဒီစချိန်အမေရိကန်သမ္မတရွေးကောက်ပွဲဟာယူကရိန်းတို့အတွက်အသက်သွေးကြောတပွဲအရေးကြီးတဲ့ရွေးကောက်ပွဲလည်းဖြစ်နေပါတယ်ခင်ဗျာ
။အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတစ်လှည့်တင်ပြပါမယ်ရှင်။ကင်းဒီဒေတာအပေါ်စစ်ကောင်စီရဲ့တိုက်ခတ်မှုသတင်းတွေမတိုင်ခင်အရင်ဆုံးတော့စကိုင်းဘက်ကအခြေအနေတွေကိုပြောပြပေးမှာပါစကိုင်းတိုင်းခင်ဦးမြို့နယ်မှာစစ်ကောင်စီရဲ့နေမြေရှင်းလင်းမှုအတွင်းကျေးရွာ73ရွာကနေအိမ်400နီးပါးမိရှို့ခံရတယ်လို့ဒေတာကန်တို့ကပြောပါတယ်တောင်းနဲ့ချီတဲ့ဒေတာကန်တွေစစ်ဖေးရှောင်နေရပြီးဒေတာကန်တချို့တပ်ဖြတ်ခံခဲ့ရတယ်လို့လည်းသိရပါတယ်ခင်ဦးမြို့နယ်တွင်းကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုသားညုံပြောပြထားပါတယ်ရှင်
စကိုင်းတိုင်းကေဦးမြို့နယ်ကကြေးရွာတွေကိုအခုစက်တင်ဘာလ2ရက်နေ့ကစပြီးတော့စစ်ကောင်စီတပ်နဲ့စစ်ကောင်စီကိုထောက်ခံတဲ့ပြူစောထီတွေစစ်ကြောင်းထိုးနေမြေရှင်းလင်းနေကြတာလို့ဒေသခံတွေကပြောပါတယ်စစ်ကြောင်းထိုးနေမြေရှင်းလင်းရေးအတွက်မှာကြေးရွာ73ရွာကနေ400နီးပါးမိရှုဖြည့်ဆည်းခံရတယ်လို့လည်းဆိုပါတယ်စက်တင်ဘာလ10ရက်နေ့တရက်ထဲမှာရင်ပေါက်တင်တုံဂျပုတ်စီပုတ်တရာကြေးရွာ3ရွာကနေ200နီးပါးမိရှုဖြည့်ဆည်းခံခဲ့ရတယ်လို့စစ်ဘေးရှောင်ဒေသခံတွေကပြောပါတယ်
ဒီနေ့နေတာဆိုရင်ဇဘူရွာတောင်းတင်လို့ရွာစပုတ်တယ်ရွာဂျွာပုံးရွာကိုအင်ဂျင်နီယာကျွန်တော်မိရှုပ်ပြီးတော့ထွက်သွားပြီဗျာအခုအဲ့မတောင်းလားစစ်ကြောင်းအင်အား190စစ်ကြောင်းကရွာပေါင်း73ရွာချုပ်ခံရတယ်အင်ဂျင်ပေါင်း400ကျော်လောက်ချုပ်ခံရတယ်ဘောအိုးရွာဆိုရင်14ပါအခုစီးပီးရှောင်နေရတာဒူးရတပေါင်းကျော်တာပေါ့အကုန်လုံးပေါင်းရင်တပေါင်းကျော်လောက်နေတယ်ရတာတော့တိပင်းလေးတွေပေါ့အဲ့ငါထပင်းလေးတွေရှိရလေအဲ့ထရောနေနာနေရတာပေါ့လောလောဆယ်မှာတော့ဟိုရွာလေးကလေးဒီပါလေးကလေးပေါ့အဲ့ jual bawa wujud, beli bawa wujud jual ni leh mikun ni bo. Tapi cuma kalau leh tore malay meja, tu jual leh kuloja ni tamai. Tapi ni tu tu pun awal ni kuloja ni ni apa kuloja sini ni.
Misho kangiya re te, bau tin dong jiwa ha, suzong pi bilo jual ye enci dua lagu misho kangiya ralu suwarai. Ni misho kangra pih dilakukan tunggu tapiat dua re lule misho kangiya re sipau dia jiwa ga dilakukan tunggu apa jawarai.
ยูนอมีเดียมีเดียไลน์นี่เองอ่ะ60กว่าตัวบ้านเป็นนะเว้ยว่าแล้วมาก็มวยนอกพี่แล้วก็น้องเอ็มเป็นพี่ลูกชื่อว่าล่ะชื่ออะไรก็ไม่ต้องรู้ใจได้ใจได้เว้ยแล้วตรงนั้นชื่อว่าอะไรคู่เราเลยเราไม่รู้ใครชื่อมาไม่รู้ใครจะคู่เราแล้วก็ชื่อมาเว้ยแล้วเราอยู่ในมุมเงี้ยอ่ะจ้าเรามาตัวเด็กๆเลยที่เลย
เดี๋ยวเราได้ดูสุดเอกราชไอ้มาดองด้วยกันมาดองชื่อตาปะกันยี่ตัวสิ่งที่เราต้องยี่ตัวเบี้ยวทัวร์ท่าละสิ่งที่เราพบเนี่ยไอ้มาดองยี่ตัวก็ต้องเอาไปรอไอ้มาดองเรื่องมาต้องเอาไอ้ที่เด็ดตัวก็ต้องเอาไปรอเส้นทางมาก็มีคนมาเจอจ้าเสี่ยวมาชีเร่เข้าไปตัวเช่าเสร็จเดี๋ยวมาดองหน้าจีว่าก็สิ่งที่เราต้องการเนี่ยพิจารณาในปั๊มมีรอคุณล่าเสียงนี่ก็ทราบอยู่ในมีเชื่อในนี้รู้ดีด้วยกันก็พิจารณาเลย
นี่คุณมีมิชชั่นขาระที่ต้องการที่จะพิจารณาในปัตตาลุสิ่งสิ่งเป็นการจะส่งดีอัตรินทุกอย่างเปลี่ยนสุรามชีวิตบ่าวขมิ้นที่ไปตรวจสิ่งสิ่งเลี้ยงจังได้แค่หมู่เรือดูแลราชาเกี่ยนี่เดต้าสัตว์เดินจังเลยกูเลยยายไปทายาบาร์เลยเกี่ยปีนี้เดต้าขอเกี่ยนี่เดต้ามาหน่วยอุตุนั่นเย่พ่อสิริกาสุบังอุสิบีจักรลาพันธ์ทะเลสัตว์เดินจังบางเลี้ยงอาเซชิบีจังตาจังตุบังอาเลี้ยงชอบทางจูสิบาร์เลย ก็ยังนี่เดี๋ยวตาสัตว์เดินเจ้าเนี่ยไปท่าเลยเช่นนี้ยังคงไปกัดเรียนไปปูรากุโรนั่นหลังพี่อุปยาท่าบาร์เลยเช่นพี่ก็เลยตัดเรียนบอกว่าอนาคตเนี่ยมาสิ่งของจังพอช่วงมุ่งจีไม่ออนไลน์ใครก็มีเดี๋ยวตาสิ่งก็เกี่ยยี่ท่านะช่วยกูอยากสิ่งแค่ไปเรียนเอาก็ยังนี่เดี๋ยวตาตัวมาลีจังตะเขมุรีดูแลบาร์เลย ที่ส่งเข้าเรื่องเล็กๆหนูฮะจังหวะจังหนูเรียกเจ้าลูกก็ยังนี่พี่จ้ากันแล้วช่วยกังซีไอเอซีด้วยยี่โมเน่กูปัญญากับพี่บาร์เลยคุณลูกสิกังซีเลี้ยงจังตะเขมุรีดูแลราชาจังหนูจังนารีลงจงยี่ด้วยก็ยังนี่เดต้าสัตว์เดินจังอาลงโอยายไปท่าลายราลุตียาบาร์เลยสิกังซีฮะอาจจะตามยาพี่อาชีเดสิกังซีคันเวเสียงเสบิคันเน่สัตว์เดินจังลูกเนี่ยมีรีกบ้าจิมัตฮะปงเจ้าตะเขนี่เดลูไอเอซีด้วยยี่โมเน่กูปัญญากับพี่บาร์เลย
แต่แค่เช่นขนาดที่มาจีอ่ะคุณเอาไปดูสูรุ่ยพิจารณาดีกว่าสิ่งสิ่งอย่างยุ่ยว่าแต่แค่เลือกเชื่อไอ้ที่มาจ้างหรือการที่การถูกผู้ป่าหรือเปล่าเนาะจ้างหรือมาคลิกอ่ะอารมณ์ว่าจ้างเตะแต่จะสู้ในเรื่องจะมูจะโดนยาแต่แค่มูชีวิตส่วนชิคายที่สมมุติอย่างหัวเมียหรือเปล่าเนาะไอ้ที่อาจจะจะมูจะโดนการที่จ้างหรือกูไปหาเชื่อหาจะสู้ด้วยดีสิ่งนี้ได้ปงสังกูจะโดนช็อตชายอย่างไรอันนี้กูกลัวเลยอันนี้เนี่ยแบบว่าเนาะ
คุณลุงเสียก็รอดีเล่นจีก็จะอยากวัวน้องแต่แม่ลีนก็รอมีเรื่องรู้กว่านี้เลยป่ะแต่ลีนเราไม่เคยไม่กินข้าวลีมีเรื่องรู้กว่านี้เลยตัวลีแต่จ้าวิส่วนเนี่ยถ้าเป็นลีนเนี่ยใส่ยาไม่ลงรอวัวเราไม่พิจารณาเพราะเราเนี่ยถ้าช่วยจีมีเอเราไม่พิจารณาใส่ใส่ไว้ใส่ยาส่วนเนี่ยไม่ลงชงวัวลูกเราหมดเนาะเราไม่รู้ลีจ้าวอันนี้ไปใครมือฉลาดต้องโชว์ยี่ยาคุณลุงเสียก็ไปทำอะไรยิ่งพูดเรื่องลีดีแต่ทีนี้ชิคพูดเรื่อง
င်းအဖွဲ့အစည်းတွေစုပေါင်းမှုစီပြီးဖွင့်လှစ်ထားတဲ့စာသင်ကျောင်းကစုစုပေါင်း450နဲ့ကျောင်းသားကျောင်းသူအရေအတွက်က4,600ကျော်ရှိပါတယ်။လေကျောင်းအနေရဲ့ကျောင်းစာသင်ကျောင်းအလုံးကိုကနဦး10ရက်ယာယီပိတ်ထားတာဖြစ်ပါတယ်။အခုလိုစာသင်ကျောင်းယာယီပိတ်ရတာဟာကျောင်းသားကလေးငယ်တွေပညာရေးထိခိုက်နှံ့နာရတယ်လို့ IC အတွင်းရေးမှူးနေကိုပညာကပြောပါတယ်။
တခြားတစ်ခုကတော့ဟိုကလေးတွေရဲ့ပညာရေးကိုတော့ထိခိုက်တာပေါ့နော်ဒီအချိန်ကာလမှာပုံမှန်တန်တမန်ချင်းနေမှာအကြောင်းပြချလိုက်တော့ကလေးတွေရဲ့တင်းယုံညွန်းတွေကျွန်တော်ပြင်မိဖို့အတွက်ခက်ခဲစက်ကုန်ဖြစ်အောင်ပေါ့နော်အဲစစ်ကောင်စီကနေဗျာမတာလိုက်တော့ပုံကျဲနေတဲ့အပေါ်မှာတော့ကျွန်တော်စိုးရင်တက်တော့မှအကြောင်းအရာယူပြခိုင်းလိုက်ရတဲ့အတွက်ကြောင့်လည်းကလေးတွေရဲ့ဟိုပညာရေးကိုပိုထိခိုက်သွားတော့ပေါ့နော်
အခုရက်ပိုင်းအတွင်းစစ်ကောင်စီကနိုင်ငံအနှံ့လေချောင်းတိုက်ခိုက်မှုတွေတိုးလုံလာရမှာအရသာတွေရှိတဲ့ပြစ်မှတ်တွေကိုပါတိုက်ခိုက်တာတွေ့ရပါတယ်။ဒါကြောင့်လဲလေချောင်းရံကာကွယ်ရေးနဲ့အသိပညာပေးမှုအကူအညီတွေအထူးပဲလိုအပ်နေတယ်လို့ဒေသခံကူညီရေးအဖွဲ့တွေကပြောကြပါတယ
်။ VOA American တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကို၄၀ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျို့ရုပ်ရုပ်တန်လိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနှာဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနှာဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio စီစဉ်ကိုည9:00ကနေ10:00အထိလိုင်းတိုမီတာ32 kHz 9383ညနဲ့9383ညလိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နှားထောင်မယ်ဆိုရင်တော့ည10:00ကနေ17:00အထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နေည9:00ရုပ်တံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်တံ line နဲ့ online ပေါ်မှာ24:00နာဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာမနက်ခင်းပါရှင်။ VOA American အတန်ရဲ့2024ခုနှစ်စက်တင်ဘာလ17ရက်ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ကမ္ဘာတစ်လောက်ခီးသွားသတင်းပတ်စင်ခဏတို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်မှာရှင်။အသက်65နှစ်အထိမြန်မာနိုင်ငံသားတိုင်းမိမိဒေသကိုလက်နက်ကန်ကာကွယ်ချရမယ်ဆိုတဲ့စစ်ကောင်စီအမိန့်ကြောင့်ငโกကားမှစစ်မှုထမ်းဥပဒေကိုရှောင်ရှားတဲ့အနေနဲ့မိမိရက်ရွာခန့်တွေထွက်ခွာကုန်ကြတဲ့လူငယ်လေယာဉ်လုပ်သားတွေအစားဆိုင်ပြူရင်မှာကိုယ်တိုင်ဝင်လောက်ကင်နေချရတဲ့မိဘတွေစိုးရိမ်နေချရပါပြီ။ဒီအချိန်ကိုခင်မောင်ဆွမင်းကစူးစီးပြီးဒီသတင်းပတ်မြေကြီးဩဇာအစီအစဉ်ကနေပြောပြထားပါတယ်ရှင
်။မြန်မာနိုင်ငံရဲ့အဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့စိုက်ပျိုးရေးမှာလေယာဉ်လုပ်သားတွေတည်တည်တာတာရှားပါတဲ့အကြောင်းမြေကြီးဩဇာအစီအစဉ်ကနေအရင်ကနှစ်ကြိမ်တင်ဆက်ခဲ့ပူပါတယ်။ပထမတစ်ကြိမ်ထုတ်လွှင့်ခဲ့တာကစစ်အာဏာသိမ်းပြီးနောက်ပိုင်းစိုက်ပျိုးရေးလုပ်ငန်းတွေဖွံ့ဖြိုးမှုကျဆင်းလာတာနဲ့အတူဖိနှိပ်မှုတွေကြောင့်ကျေးလက်တွေမှာလူငယ်လူရွယ်တွေဟာမိမိဒေသကိုစွန့်ခွာပြီးအိမ်နီးချင်းနိုင်ငံတွေကိုသွားရောက်ကြတာအပါအဝင်ရေကြီးရာမျက်နှာရာကိုထွက်ခွာကုန်ကြလို့လေယာဉ်လုပ်သားရှားပါတဲ့အကြောင်းပါဒုတိယအကြိမ်ကစစ်ကောင်စီကနေလူငယ်လူရွယ်အမျိုးသားအမျိုးသမီးတွေစစ်မှုမထမ်းမနေရအမိန့်ထုတ်ပြန်လိုက်တဲ့အတွက်ဒါကိုလက်မခံကြတဲ့ကျေးလက်လူငယ်အများစုဟာဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေထဲဝင်ရောက်ကုန်ကြတာနဲ့ပထမတစ်ကြိမ်တုန်းကတင်ဆက်ခဲ့တဲ့အထက်ကလူရေကြီးရာမျက်နှာရာထွက်ခွာသွားကြတဲ့အတွက်လေယာဉ်လုပ်သားရှားပါးကုန်ကြတာဖြစ်ပါတယ်အဲ့ဒီလိုမြေကြီးဩဇာအစီအစဉ်ကနေနှစ်ကြိမ်ထုတ်လွှင့်ခဲ့သလိုစိုက်ပျိုးရေးလုပ်ငန်းတွေကိုအားကောင်းမောင်းတန်လုပ်ကိုင်နိုင်ကြတဲ့လူငယ်လူရွယ်တွေမိမိဇာတိမှာမနေနိုင်ကြတဲ့အတွက်ရွာမှာကြံ့ရင်းခဲ့ကြတဲ့သူတို့ရဲ့မိဘတွေကိုယ်တိုင်လေယာဉ်လုပ်ငန်းကိုနိုင်သလောက်ခွန်အားလေးနဲ့တော့ရသလောက်ဆက်လုပ်ကိုင်နေကြပါသေးတယ်ဟောအခုတခါလာပြန်တာကအသက်65နှစ်အရွယ်မြန်မာနိုင်ငံသားတိုင်းရက်ွက်ကြေးရွာလုံခြုံရေးအတွက်လက်နက်ကင်ကာကွယ်ကြရမယ်ဆိုတဲ့အမိန့်တရားကိုမန္တလေးမြို့မှာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအာဏာသိမ်းစစ်ကောင်းဆောင်မင်းအောင်လှိုင်ကအတိအလင်းပြောကြားခဲ့ပါတယ်ဒီမတိုင်ခင်ကလည်းရွေးကောက်ပွဲအတွက်တကောင်စီရင်ကောက်မယ်လို့စစ်ကောင်စီကကြေညာထားတာရှိပါတယ်စစ်ကောင်စီခေါင်းဆောင်ရဲ့တကောင်စီင်းကောက်မဲ့အစီအစဉ်ဟာမဖြစ်နိုင်တဲ့ရွေးကောက်ပွဲကိုခေါင်းစဉ်တတ်ထားပြီးမဲ့အဓိကဥတီချက်ကတော့စစ်မှုထမ်းလူဦးရေပေါ်ထွက်လာအောင်စီစစ်တာဖြစ်တယ်ဆိုပြီးပြည်သူတွေအကြမ်းမှာပြောဆိုနေကြပါတယ် ကုလသမဂ္ဂလူဦးရေရမုံငွေအဖွဲ့ UNFPA ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူး PO Smith ကမြန်မာနိုင်ငံရဲ့သံကောင်းစည်းကောက်ရွေးအစီအစဉ်ကိုအတိအမှတ်ပြုမှာမဟုတ်တယ်လို့ပူပေါင်းဆောင်ရွက်မှာလည်းမဟုတ်ကြောင်းမနစ်ဒီဇင်ဘာလကုန်ပိုင်းကတည်းကအတိအလင်းသဘောထားထုတ်ပြန်ခဲ့ပါတယ်အရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကမကွေးတိုင်းအတွင်းရှိအသက်58နှစ်အရွယ်ကျေးရွာအုပ်ချုပ်ရေးမှူးဟောင်းလဲဖြစ်တောင်သူတဦးလဲဖြစ်တဲ့ဦးတင်စိုးကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်တကောင်းစင်းကောက်ယူမယ်ကိစ္စနဲ့ပတ်သက်လို့ကတော့မဲစင်းအတွက်ဆိုပြီးတော့သူတို့ကောက်ယူမယ်ဆိုတဲ့မှာအကြမ်းမြင့်ပါတယ်ဒါပေမဲ့သူတို့တစ်ချက်ကိုနှစ်ချက်ပြပါဒီမှာလူပြည်ရောက်ရှိတယ်အသက်အပိုင်းခြားရာဘသူတွေဘယ်ကြီးရာစမှုထန်အနဲ့ထမ်းရမယ်အသက်အရွယ်သူတို့တတ်မှတ်ထားတဲ့65ဆို65အထိပေါ့သူတို့လိုသလိုသုံးသွားပါပဲဒီကိစ္စနဲ့ပတ်သက်လို့မဖြစ်ဖြစ်တဲ့အနေနဲ့ကောက်ယူလိုက်မယ်တချို့နေရာတွေလည်းခက်ခဲရှိမယ်လို့မြင်တယ်ပြည်သူတွေကတော့ယုံကြည်မှုမရှိဘူးပေါ့သူတို့လိုသလိုသုံးဆွဲမယ်ဆိုတာကိုအသိပဲ
အခုနောက်ဆုံးစစ်မှုထမ်းအသက်ကန့်သက်ချက်ဥပဒေတိုးလိုက်တဲ့အတွက်ကြောင့်ရွာကလက်ကျန်မိပါတွေလည်းလေပြစ်ရာပြစ်ရွာကိုပြစ်ကာသားသမီးတွေရှိရာအဝေးကိုလိုက်သွားရမလားလို့နောက်ဆုံးအဆင့်ဆုံးဖြတ်ကြရတော့မယ့်အခြေအနေကိုစိုက်ရောက်လာကြပါတယ်တောင်သူအများစုကတော့စစ်မှုထမ်းရမယ့်အတူတူလက်နက်ကင်တော်လိုင်းရေးအဖွဲ့တွေထဲပဲတွားရောက်ပူးပေါင်းကြလိမ့်မယ်လို့မကွေးတိုင်းအတွင်းကကျေးရွာအုပ်ချုပ်ရေးမှူးဟောင်းလဲဖြစ်တောင်သူတဦးလဲဖြစ်တဲ့ဦးတင်စိုးကပဲအခုလိုပြောပါတယ
်18ကနေ65အထိအောင်တိုးလိုက်တဲ့အခါကျတော့လေယာဉ်လုံငန်းလုပ်မဲ့သူကမရှိတဲ့လောက်ကိုဖြစ်သွားတယ်ဘာလို့လဲဆိုတော့ပထမ18ကနေ35တော့ကလူလက်ပိုင်းတွေအကုန်လုံးကနိုင်ငံခြားအလုပ်လုပ်သွားတာတွေလည်းရှိမယ်အဲ့ဒါကတော်လိုင်းအင်အားစုတွေလည်းပေါ့နော်အဲ့လိုဝင်သွားတာလည်းရှိတယ်တခါသူတို့စစ်တပ်ကနေပြီးတော့စစ်ဖက်ဆာကနေပြီးတော့စစ်မှုထမ်းဆိုတဲ့အထောက်အကူပါသွားတဲ့လူတွေရှိတယ်အဲ့တော့အခုတခါကျတော့65နှစ်ထိအောင်သူတို့ခေါ်ယူမယ်ဆိုတော့မိဘတွေကအသက်50ကျော်60ကျော်တွေကမိဘတွေကလေယာဉ်လုံငန်းကိုလုပ်လို့ရသေးတယ်အခုချိန်65နှစ်ထိအောင်လုပ်ရမယ်ဆိုရင်လေယာဉ်လုံငန်းလုပ်မဲ့သူကမရှိသလောက်ဖြစ်သွားတယ်အဲ့ဒီလိုမျိုးတောင်မှပဲစစ်မှုထမ်းကိုခေါ်မဲ့ဆိုတဲ့အခါကျတော့သူတို့လည်းပဲနီးစပ်ရာတော်လိုင်းအင်အားစုတွေလည်းပါသွားနိုင်တယ်
။ဖာနာသိန်းစစ်ကောင်းဆောင်ဟာသူ့အရင်အစိုးရလက်ထက်ပြဋ္ဌာန်းခဲ့တဲ့စစ်မှုထမ်းဥပဒေကိုအကောင်အထည်ပေါ်ပြီးအသက်18နှစ်ကနေ35နှစ်ကြာလူငယ်လူရွယ်တွေကိုအခုအခါမှာပေါ်တာဆွဲစစ်တပ်ထဲသွတ်သွင်းနေတဲ့သတင်းတွေဟာလည်းဗီဒီယိုဖိုင်တွေဓာတ်ပုံသက်သေတွေနဲ့တကွသတင်းတွေမှာပေါ်ပြနေကြပါတယ်။အခုတခါတတိယအရွယ်အထိတိုးချဲ့ပြီးရက်ွက်ကျေးရွာလုံကျုံရေးလို့အမည်တပ်အတင်းအကျပ်စစ်မှုထမ်းခိုင်းတာဟာဆိုရင်တိုင်းပြည်ရဲ့ငကိုကရိုင်နေနေတဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးကိုအပြည့်အစုံဖြိုချလိုက်တာဖြစ်တယ်လို့တောင်သူဦးကြီးတွေကပြောဆိုနေကြပါတယ်လေယာစိုက်ပျိုးရေးလက်ကျန်လေယာလုံသားကြီးတွေကိုစစ်မှုထမ်းခိုင်းတာဟာတိုင်းပြည်အလုံးစုံပျက်စီးသွားပြီလို့ပြောလို့ရသွားပြီဖြစ်တဲ့အတွက်သူတို့အနေနဲ့လည်းလုံးဆရာရှိတာပြက်ပြက်သားသားလုံတော့မယ်လို့အများနီးတူဆုံးဖြတ်နေကြတဲ့အကြောင်းမြေလက်ဒေသကလေသမားဦးကြီးတဦးကအခုလိုပြောပါတယ်
။35နှစ်ထီအောင်ဆွေးပြေဟာဆိုတာတော့သူတို့ရည်ရွယ်ချက်ကလုံချင်ရလုံဖို့ရဖို့အတွက်စစ်မှုထမ်းရမယ်မဟုတ်ဘူးမအားဘော်ဒါဆွဲတာပဲ။ပေါ်လာဆွဲတဲ့ပုံစံမျိုးနဲ့လူခိုင်းညာခိုင်းမယ်လုံချင်ရလုံမယ်ဆိုတော့သူတို့လက်ကုတ်ထေးကရေးလို့ပြီးအောင်လို့ဤသူပြောတာအလုံးအားရှားပါတယ်ဒါဆိုရင်လည်းစိုက်ပျိုးရေးပျက်စီးသွားတော့ပါပဲစိုက်ပျိုးရေးအမီပြူတဲ့နိုင်ငံစိုက်ပျိုးရေးပြတ်သွားတယ်ဆိုရင်လည်းပဲနိုင်ငံတိုင်းကြီးကပြတ်သွားပါတယ်မြန်မာပြည်မှာဘာမှမလိုက်ကြမရှိတော့ဘူးအဲတော့အရာအားလုံးကပျက်စီးသွားပြီဗျာတိုင်းပြည်ကအခုဆိုရင်နေရာစိုက်ပျိုးရေးလည်းပျက်စီးသွားပြီပေါ့ဗျာခင်ဗျာလူရည်ရွယ်တာကိုလုံးစုံပြတ်သုံးရေးကိုရည်ရွယ်တာသူတို့ကပျက်စီးနေတာပြတ်သွားပြီအလုံးကဒီနိုင်ငံမှာနေရတာတော့ဝင်နေတဲ့အထက်ဝင်တွေ့သိရင်ဝင်တွေ့တာပဲလှုပ်လာတဲ့အချိန်ကိုလည်းလိုက်လှုပ်အောင်ညာသောအပြင်ခန်းချောင်းကောင်လေးကြီးပဲအကုန်လုံးကလှတယ်ပွဲရတော့ကျွန်တော်တို့လည်းပဲကြုံတယ်လို့ကြားတယ်လို့တော်ရမှာ
အရင်ကစစ်မှုထမ်းဥပဒေအရအသက်18နှစ်ကနေ35နှစ်ကြာလူငယ်တွေကိုအမျိုးသားအမျိုးသမီးပညာတတ်နဲ့တာမန်လူတန်းစားစသဖြင့်အဆင့်တွေအမျိုးမျိုးခွဲခြားသတ်မှတ်ထားပါတယ်တဖက်ကလည်းတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေဒေသကာကွယ်ရေးတပ်ဖွဲ့ PDF တပ်ဖွဲ့တွေကနယ်မြေသိမ်းပိုက်လာတာနယ်မြေစိုးမိုးလာတာတွေပုံမကျေပြတ်လာပါဗါတယ်အဲ့ဒီလိုနဲ့စစ်ကောင်စီခေါင်းဆောင်ကစစ်မှုမထမ်းမနေရအမိန့်ကိုအသက်65နှစ်အထိတိုးချက်လာတယ်လို့နိုင်ငံရေးစောင့်ကြည့်အကဲကတ်တွေကသုံးသပ်နေကြပါတယ်ဒီလိုအခြေအနေတွေကြောင့်အရင်ကစစ်မှုထမ်းလူငိမ့်ခွင်ထဲမှာပါဝင်ကြတဲ့ကျောင်းသားလူငယ်တွေကလည်းသူတို့ကိုပါစစ်တပ်ထဲအာရမသွတ်သွင်းတော်မလားဆိုပြီးစိုးရိမ်စိတ်တွေဝင်လာကြကကျောင်းမတက်ကြတာတွေတော်တော်များလာနေကြပါပြီ နောက်တခါ NAM CDM လို့ခေါ်ကြတဲ့စစ်ကောင်စီလက်အောက်မှာဆက်လက်အမှုထမ်းနေကြတဲ့ဝန်ထမ်းတွေလည်းလုံခြုံမှုမရှိသလိုခံစားကုန်ကြရပါတယ်အလားတူအထက်ကျုပ်ဆက်ယုံတွေမှာအလုံးလောက်ကိုင်းနေကြတဲ့လူငယ်အမျိုးသားအမျိုးသမီးတွေအနေနဲ့လည်းသူတို့တွေဆက်ယုံကိုအသွာဘယ်အချိန်ဖမ်းခေါ်စစ်မှုထမ်းခိုင်းမလဲဆိုပြီးကြောက်လန့်နေကြပါတယ်မြန်မာနိုင်ငံမှာအုပ်ချုပ်တဲ့အာဏာရှင်အဆက်ဆက်ဟာဆိုရင်အရင်1980ကျော်နှစ်တွေကလည်းရက်ွက်ရက်ရွာပြည်သူလုံခြုံရေးဆိုပြီးမြဝကျွန်းပေါ်နဲ့ဘကိုးရိုးမအတွင်းမှာအကြမ်းဆုံးအရန်ဆုံးလုပ်ခဲ့လို့ကျေးလက်တောင်သူလယ်သမားတွေအထိနာခဲ့ရပါတယ်အများပြည်သူတွေကဖြက်လေးပြက်လို့အလွယ်ခေါ်ကြတဲ့အဲ့ဒီလောက်ရကြောင်းမြဝကျွန်းပေါ်မှာလက်နက်ကိုင်းသဘုံတွေကိုရိတ်ခါပြက်သတင်းပြက်ပြည်သူနဲ့အဆက်အသွယ်ပြက်လမ်းပန်းဆက်သွယ်ရေးပြတ်တောက်အောင်လှုပ်ဆောင်ခဲ့ပါတယ်အဲ့ဒီအတွက်ရွာတွေအနသဘုံတက်တွေကတ်မရအောင်ရွာတွေကလူတွေရွာအပြင်ထွက်မရအောင်ရွာမြစ်ချောင်းတွေမှာရှိတဲ့လေတံမှန်တွေကိုတက်မတော်ရည်ရင်နဲ့ဆွဲယူသိမ်းဆွဲသွားတာရွာအပြင်ကစပားကြီးတွေကိုမီးရှို့တာတွေကိုမြမတက်မတော်ကလှုပ်ဆောင်ခဲ့ပါတယ်အဲ့ဒီအကြောင်းကိုစစ်အာဏာရှင်ပါတီဖြစ်တဲ့မြမဆိုရှလစ်လမ်းစဉ်မဆလာပါတီကနေနာမည်ပြောင်းထားတဲ့တိုင်းရင်းသားစီလုံးညီညွတ်ရေးတားဆညာပါတီရဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ထွန်းကြီးရဲ့ကိုရီးအထုပ်ပါတီဆောင်ထဲမှာအတိအလင်းရေးသားထားပါတယ်အလားတူဘကိုးရိုးမထဲမှာလဲ KNU ကရင်လက်နက်ကိုင်တပ်ဖွဲ့နဲ့ဗမာပြည်ကွန်မြူနစ်ပါတီဘဂဘဗဟုဌာနချုပ်အခြေဆိုင်လို့မရအောင်တောင်မော်ကရင်ရွာ14ရွာကိုအဓမ္မမြေပြန့်ကိုပြောင်းရွှေ့ခဲ့ပါတယ်မြမဆက်အာဏာရှင်အဆက်ဆက်ဟာအဲ့ဒီလိုအကြမ်းဆုံးအရန်ဆုံးလှုပ်ဆောင်ခဲ့တဲ့အတွက်အဓိကတောင်သူလယ်သမားတွေအထိနာခဲ့ကြရတဲ့မှတ်တမ်းတွေရှိပါတယ်ဒီလိုတာဒကားတွေကြောင့်မြန်မာနိုင်ငံအနှံ့လူကြီးလူငယ်ကြားစိုးရိမ်စိတ်မြင့်တက်ရတဲ့ရလတ်အဖြစ်လက်လန်းမီခဲ့သူတွေလည်းပြည်ပတိန့်ဆောင်ကြတာတွေနဲ့ပါဆိုရင်တိုင်းပြည်အတွက်လှုပ်သားစီစဉ်မှုနဲ့ဆုံးရှုံးမှုတွေထပ်တိုးလာပါတယ်ခင်ဗျာ
မြန်မာအရေးဟာယူကရိန်းအရေးနဲ့ရှင်ရင်နိုင်ငံတကာအာရုံစိုက်ခံရမှုကဆက်လက်နေပါလျက်ရှိနေပါတယ်အဲ့ဒီလိုနိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အပေးထောက်ခံမှုဟာသတင်းမီဒီယာတွေရဲ့ဂန္ဓာအားနည်းမှုကြောင့်လားသို့မဟုတ်သက်ဆိုင်ရာအစိုးရရဲ့နိုင်ငံတကာဆက်ဆံရေးလိုအပ်ချက်ကြောင့်ဖြစ်နိုင်လားဆိုတဲ့အပေါ်မှာယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဟောင်စာကတင်ဆက်ပေးထားပါတယ်ရှင်
ယူကရိန်းနိုင်ငံရေးမှာဆိုရင်တမရဆလန်စကီကိုတိုင်အခြားနိုင်ငံခေါင်းဆောင်တွေနဲ့တောက်ထွေပြီးတော့ထောက်ခံမှုတွေရအောင်လုပ်နေပါတယ်အလျားတူပဲ NUG အစိုးရနဲ့အာနာတိန်စစ်တပ်ကလည်းအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံတကာအားပေးထောက်ခံမှုရဖို့အပြိုင်အဆိုင်စ조사နေကြပါတယ်ယူကရိန်းနဲ့မြန်မာအရေးဟာတူညီချက်တွေရှိနေသလိုကွဲပြားခြားနှက်ချက်တွေလည်းရှိနေပါတယ်နိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အားပေးထောက်ခံမှုတွေဟာသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ဆက်ဆံရေးအားနည်းချက်ကြောက်လားဒါမှမဟုတ်နိုင်ငံရဲ့အကျိုးစီးပွားဆက်နွယ်နေမှုကြောက်လားဆိုတာကိုအာနာတိန်ခါစာမှာစစ်တပ်ရဲ့ဖမ်းဆီးတာကိုခံခဲ့ရမှုတဲ့သတင်းစာဆရာကိုနေတမောင်ကိုဆက်သွယ်မေးမြန်းထားပါတယ
်အရုံးသုံးဝန်ခံရင်တော့ကျွန်တော်တို့ဒီဘက်ကဒီတော်လိုင်းလှူရှာမှုအင်အားစုတွေဘက်ကပေါ့နော်ဒီပတ်စစ်တက်ကကျူးလွန်နေတဲ့ပြည်မှုတွေနဲ့ပတ်သက်ပြီးတရင်တင်ဆက်တဲ့အခါမှာပြောတာဆိုတာနိုင်ငံရေးရစီးပွားရေးပြောတာဆိုတာမှာနိုင်ငံတကာကိုမရောက်နိုင်ဘူးလို့ပြောရင်တော့နည်းနည်းလေးကျွန်တော်တို့အသိတော်လက်မခံချင်းကြောက်ပါတယ်ကျွန်တော်မြန်မာနိုင်ငံမှာ Ukraine Russia ထက်ဆိုပြီးတစ်နှစ်ကျော်လောက်ကျွန်တော်အကျူဖြစ်တာပါကျွန်တော်နိုင်ငံကဟိုတချို့ကတော့ပြောတာငါတို့ကကန်ဆူတယ်ငါတို့နိုင်ငံမှာတစ်ခုခုအရေးကြီးတဲ့အခြေအနေတွေဖြစ်တိုင်းကမ္ဘာမှာကြီးမားတဲ့ပြဿနာကြီးတစ်ခုဖြစ်အဲ့လိုလိုအာရုံနဲ့နေသွားတယ်ဆိုတော့ဒါတော့မှန်မယ်လို့ပြောပြရတယ်ယူကရိန်းရဲ့နဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အကျိုးစီးပွားကြီးတယ်ကျွန်တော်နိုင်ငံနဲ့ပတ်သက်နိုင်ငံတကာရဲ့အကျိုးစီးပွားမရှိဘူးလို့ပြောလို့ရတယ် moral အကျိုးစီးပွားလောက်ပဲရှိတယ် democracy ရောအားပေးတယ်လူခွင့်ကြီးတယ်ပေါ့နော်အဲ့ဒီဟာကြောင့်ဖြစ်တာပါဒုတိယတစ်ချက်ကတော့ကျွန်တော်တို့ဘက်မှာ PR အားနည်းချက်ရှိတယ်အဲ့ဒါအမှန်ပဲ PR မှာကျွန်တော်တို့သတင်းသမားတွေဘက်ကလည်း PR အားနည်းတယ်လို့ဒီဒီလက်နက်ကင်တိုက်နေတဲ့အင်အားစုတွေရောနောက်အတိုက်ခံအစိုးရဘက်ကကောPR အားနည်းတယ်အဲ့တော့ PR ကိုပြီးခဲ့တဲ့နှစ်ခွဲလောက်မှသူတို့ PR strategy တွေပြင်လာပြီးနိုင်ငံတကာထိုးဖောက်တယ် သူတို့ဒီကျွန်တော်တို့ကြားလိုက်မယ်တော်ပါတယ်ပြီးခဲ့တဲ့တလနှစ်ပတ်လောက်ကကျွန်တော်တို့ဒီ channel 4လာတယ်တောက်လျှောက်ကျွန်တော်တို့ကရင်ဒီရတိုက်ပွဲပိုင်းတောက်လျှောက်အကုန်လုံးသူတို့ဆိုလိုချင်တာကဒီလို impact မျိုးက every day နေတိုင်းဖြစ်စီရမလို့ဒါပေမဲ့ကဘာကိုရောက်တယ်ကဘာကတိလာဆိုတိတယ်စိတ်ဝင်စားလားကအကူညီမလားစိတ်နော်အကူညီခြင်းတယ်ဒါပေမဲ့ Ukraine ကိုကိုယ်တိုင်ကူညီတယ်မြန်မာကိုအဲ့တော့နောက်ဆုံးဘင်းနီယာမှာနိုင်ငံတကာကကျွန်တော်တို့ဒီ PR အားနဲ့လို့ကျွန်တော်နိုင်တော့မကူတာမဟုတ်အကျိုးစီးပွားကြောင့်ဘာကြောင့်လဲဆိုတော့ဒီစစ်ပွဲပေါ်သုံးသက်ချက်နိုင်ငံတကာကဟာအမြင်မတူဘူးအဲ့ဒါကြောင့်လို့ပဲကျွန်တော်ထင်ပါတယ်သူညီချက်တွေကတော့ဖွင့်လို့ပဲအကုန်လုပ်ပါတယ်မတရားအဖြစ်ဟိုလူတို့ကိုအယက်သားတွေကိုနိုင်ငံတကာနိုင်ငံလူမျိုးတွေပြည်သူတွေအများကြီးနေတဲ့ပါမောင်းလာနေတဲ့နိုင်ငံတကူကျူးကျော်တာနဲ့ကိုယ့်နိုင်ငံထဲမှာရှိတဲ့ကိုယ့်ပြည်ကျူးကျော်ပြီးဆင်ရဲတာနဲ့စစ်ပွဲကြီးကတော့တူတူပဲဖြစ်ခဲ့တဲ့တတ်တာဖြတ်တာရက်စက်မှုဟိုယူရောဘယ်လိုခေါ်မလဲသိရဆိုမှုအဲ့အားလုံးကတူတူပါပဲပူတင်ကို ICC တင်ဖို့ကြိုးစားတယ်မဲအောင်လာဘာလို့ ICC တင်ဖို့မကြိုးစားလဲကျွန်တော်ဆုံးမပြောခဲ့တဲ့ interest ကအဲ့ဒါကျွန်တော်ဆိုလိုချင်တာကျွန်တော်တို့နဲ့တိုင်းပြည်နဲ့ Ukraine မှာဖြစ်နေဆိုပေါ့ဗျာဖြစ်ခဲ့တဲ့ခံစားမှုတွေဒုက္ခတွေအားလုံးတစ်ခုပဲနိုင်ငံတကာကျွန်တော်တို့ဘာကြောင့်မကူညီရတယ်ဆိုတော့အချုပ်အခြားအာဏာပိုင်တဲ့နိုင်ငံတစ်ခုကိုသူများနိုင်ငံကျူးကျော်တာကိုကျူးကျော်တယ်လို့ပြောပြီးနိုင်ငံအတွင်းမှာဖြစ်နေတဲ့ဟာကိုတော့ပြည်ရင်းစလို့ပြောကျွန်တော်တို့ကလည်းကိုယ့်ကိုယ်ပြန်မိတာကျွန်တော်တိုင်းမှာဖြစ်နေတဲ့တော်လိုင်းကြီးကပြည်ရင်းစက်တာကျွန်တော်တို့ကပြည်ရင်းစက်မဟုတ်ဒါပေမဲ့နိုင်ငံတကာ definition ကသူကပြည်ရင်းစက်ဒါဒီအချုပ်အခြားအာဏာပိုင်တဲ့ကိစ္စဝင်မဆွတ်နဲ့ဆိုတဲ့နေရာမှာရက်သွားတဲ့အတွက်ကျွန်တော်တို့ညွန်နေတာမဖြစ်ဘူးအဲ့တော့ကျွန်တော်တို့ကကိုယ်အားကိုယ်ကိုပြီးကိုယ်ပွဲကိုပြီးအောင်လုပ်ပါမှာပေါ့လေ
ဒါကတော့ယူကရိန်းရေးနဲ့မြန်မာရေးကိုသတင်းစာဆရာကိုနေတမောင်ကတုံ့တက်ထားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းဘသူတွေကဒီစီစဉ်မှာပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာ
ပါ။ Israel Hamas စစ်ပွဲမရက်ဆင်းနိုင်တဲ့၍လူအသက်ပေါင်းများစွာတည်ကျေပျက်စီးနေဦးမှာဖြစ်တယ်လို့နိုင်ငံရေးတုံ့တက်သူတွေကသတိပေးပြောကြပါတယ်။အပြစ်ခရက်ဆဲဖို့သဘောတူညီမှုခုချိန်ချင်းမရသေးပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အသေးစိတ်ကိုမကြာခင်ရပ်ပိုင်းနယ်အတွင်းထုတ်ပြန်ဖို့ရှိနေတာပါ Baronica Bodres Iglesia ပေးပို့ထားတဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြထားပါတယ်ရှင
် Israel West Bank နဲ့ Jordan နယ်ကြားကိုဆက်သွယ်ထားတဲ့LMB တရားမှာတနင်္ဂနွေနေ့ကအစ္စရေးလူမျိုးရေးတပ်ဖွဲ့ဝင်တွေကိုတနက်သမားကပြစ်ခတ်ခဲ့ရမှာအစ္စရေးအရသာ3ဦးနဲ့တနက်သမားလည်းတည်ဆုံးခဲ့ပါတယ်။အစ္စရေးဟမတ်စစ်ပွဲနဲ့ဆက်နွယ်တယ်လို့ယူဆထားတဲ့ဒီပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြစ်တင်ထုတ်ချပါတယ်
။ဇေယုံကရှေ
စိတ်မကောင်းဖြစ်စရာနေ့တစ်နေ့ပါ။အင်မတန်ဆက်ဆုပ်ဖွဲ့အကြမ်းဖက်လူတပ်သမားဟာကျွန်တော်တို့နိုင်ငံသား3ဦးကို LMB တရားမှာသွေးအေးနဲ့တတ်သွားတာပါ။တည်ဆုံးသွားသူတွေရဲ့မိသားစုရေစီအစိုးရကိုစားဝန်ထဲကြောင်းတဝင်လာတွေပြေးပို့ခဲ့ပါတယ
်ဂါဇာမှာတော့အစ္စရေးတပ်တွေဟာဟမတ်စ်တွေကိုလိုက်လံချေမှုန်းနေစေပါဒီလိုတိုက်ခိုက်မှုအတွင်းပါလက်စတိုင်း4000ကျော်တည်ဆုံးခဲ့ကြောင်းပါလက်စတိုင်းဘက်ကလည်းပြောဆိုထားပါတယ်နှစ်ဖက်လုံးအနေနဲ့လူအသက်တွေထပ်ပြီးတော့မဆုံးရှုံးရလေအောင်အပြစ်ခတ်ရစေးအကောင့်တွေဖော်ဖို့နီးလန်းသာရှိကြောင်းနိုင်ငံရေးသုံးသက်သူတွေကထောက်ပြပါတယ
် People will still be getting killed.
လူတွေထပ်ပြီးအသက်ခံရအောင်မှဖြစ်တယ်လို့တရားခံတွေလည်းလွတ်မှာမဟုတ်ပါဘူး။ Hamas ကိုလည်း Israel ကနိုင်စရာလမ်းမမြင်ပါဘူး။ကျေအေးနိုင်မယ့်နီလန်းတစ်ခုခုကိုရွေးချယ်တာကအကောင်းဆုံးဖြစ်ပါလိမ့်မယ်။
2023ခုနှစ်အောက်တိုဘာ9ရက်နေ့က Hamas တွေ Israel ကိုဝင်ရောက်စီးနင်းရမှာလူပေါင်း1200လောက်ကိုတပ်ဖြတ်ခဲ့တယ်လို့ယာနဲ့ချီတဲ့တရားခံတွေလည်းဖမ်းဆီးခေါ်ဆောင်သွားပါတယ်။အခုအခါမှာတော့ပထမဆုံးအချိန်အနေနဲ့အဲ့ဒီတရားခံတွေရဲ့ဆွေမျိုးသားချင်းတွေကပါစစ်ပွဲရစဲရေးနဲ့ပတ်သက်တဲ့ Israel အစိုးရစံကြီးစနပြပွဲတွေမှာပါဝင်လာပါတယ်
If we want to Israel မှာပြောင်းလဲတွေဖြစ်ဖို့အခုလိုဆန္ဒလာပြတာပါသဘောတူညီချက်တည်းရဲ့ရဖို့နဲ့စစ်ပွဲတွေရပ်ဖို့ပ
ါ Israel Hamas အပြစ်ခတ်ရစဲရေးအကောင့်တွေပေါ်လာအောင်ဒေတာရင်းနိုင်ငံအချို့နဲ့အတူ American ပြည်တော်စုကလည်းကြိုးပမ်းနေတာပါ
I don't think we have
ဘယ်ဘက်အပေါ်ကမှ American ဩဇာအာဏာမရှိပါဘူးသူတို့အတွက်အကောင်းဆုံးနီလန်းကိုသာသူတို့ရွေးချယ်ကြမှာပါ
American Board ထောက်လှမ်းရေး Agency အကြီးအကဲ William Burns ကလည်းအပြစ်ခတ်ရစဲရေးအစုပြုချက်ဒီစိတ်ကိုလာမယ့်ရက်တွေအတွင်းထုတ်ပြန်သွားဖို့ရှိကြောင်းစနေနေ့ကပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာလာမယ့်နိုဗင်ဘာလကျင်းပမယ့်ရွေးကောက်ပွဲအကြိုဒီမိုကရက်တစ်နဲ့ရီပဘလစ်ကန်သမ္မတလောင်းနှစ်ဦးစကားဆက်ထိုးပွဲကိုစက်တင်ဘာလ10ရက်အင်္ဂါနေ့ညပိုင်းမှာကျင်းပမှာဖြစ်ပြီးတော့ ABC ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါဒီစကားဆက်ထိုးပွဲကို VOA မြန်မာဝိုင်းအစီအစဉ်ကနေပြီးတော့လဲရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးပါမယ်မြန်မာစံတော်ချိန်စက်တင်ဘာလ17ရက်ဗုဒ္ဓဦးမနက်9နာရီအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါနေ့ည၈နာရီခွဲအချိန်ကစပြီးတော့၃နာရီကြာထုံးလိုက်မဲ့ဒီ2စီစဉ်မှာတော့ဒီမိုကရက်တစ်သမ္မတလောင်းကာမလာဟဲရစ်နဲ့ရီပဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ရဲ့စကားဆက်ထိုးပွဲတိုက်ရိုက်ထုံးလွင့်ချက်နဲ့အတူအထူးသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုံးလွင့်သွားမှာဖြစ်ပါတယ် VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာဝိုင်း Facebook နဲ့ YouTubeလူမှုကွန်ရက်စာမျက်နှာတွေမှာလည်းကြိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင
်။အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ပြပါတော့မယ်ရှင်။ Carl Buck Beer လက်လက်ဆက်ဆက်တောက်နိုင်မဲ့ပြတိုက်ကိုတွားချရမှာပါ။ကဘာမှာလူသည့်အများဆုံး Beer အမှတ်တံဆိပ်တစ်ခုဖြစ်တဲ့ Carl Buck Beer လုပ်ငန်းကြီးက1849ခုနှစ်တည်းကဒီကနေ့အထိဘီယာဘလို့ချက်လို့တလဲဆိုတာလေ့လာနိုင်ဖို့ဒိမတ်နိုင်ငံမှာ Home of Calbus ဆိုပြီးပြတိုက်ဖွင့်လှစ်ထားပါတယ် Calbus ဘီယာလက်လက်ဆက်ဆက်တောက်နိုင်မဲ့ပြတိုက်စီကိုမတ်စုမြတ်မွန်ကကဘာတလွားခီးသွွားအစီအစဉ်ကနေခေါ်သွားမှာဖြစ်ပါတယ်ရှင်
ဒဲမတ်နိုင်ငံကိုပန်ဟေဂန်မြို့တော်ကိုသွားလည်သူတွေအနေနဲ့ကဘာကျော်ကောလ်စပတ်ဘီယာလုပ်ငန်းကြီးရဲ့နှစ်ပေါင်း195နှစ်ကျော်သမိုင်းကိုလေ့လာနိုင်ကြပြီဖြစ်ပါတယ်။ကောလ်စပတ်ဘီယာရဲ့လို့ဖြစ်လာဖို့ဒဲမတ်လူမျိုး JC Jacobsen ပထမဆုံးဘီယာအစမ်းချက်ခဲ့တဲ့နေရာကနေကောလ်စပတ်အမှတ်တံဆိပ်နဲ့ဘီယာလုပ်ငန်းဖြစ်လာတဲ့အကြောင်းဘီယာတွေကိုသိပ္ပံနည်းကျစမ်းသပ်ဖော်ဆက်ထုတ်လုပ်တဲ့အကြောင်းတွေကိုပုံမှန်ပြတိုင်မျိုးတွေလိုမဟုတ်ဘဲခေတ်သစ်နည်းပညာတွေသုံးပြီးတော့လာကြည့်သူတွေနဲ့အပြန်အလှန်တုံ့ပြန်နိုင်အောင်လို့အလုပ်ထားပါတယ်။1849ခုနှစ်တုန်းက JC Jacobsen ကအဲ့ဒီခေတ်အချိန်မှာရှေ့ပြေးနည်းပညာတွေနဲ့ဘီယာချက်ဆက်ယုံတိဆောက်ပြီးတော့ဘီယာတွေကိုချက်ထုတ်လုပ်ခဲ့တာဖြစ်ပါတယ်။သူနဲ့သားဖြစ်သူ Carl Jacobsen တို့ကြားမှာဘီယာချက်နည်းချက်ပုံအတော်ကွာခြားခဲ့ပုံအဲ့ဒီကွဲပြားမှုကပဲကဘာကျော်တဲ့ Carl's Pack ဘီယာအရသာရဲ့လို့ဖြစ်လာခဲ့တဲ့သမိုင်းကြောင်းတွေကိုဒီပြတိုက်မှာရှင်းပြထားပါတယ်။
Where we stand today is actually where it all started.
ဒီနေရာက Carlsberg Beer ဆိုပြီးတော့အစပြုခဲ့တဲ့နေရာဖြစ်ပါတယ်။1849ခုနှစ်တုန်းကဒီ JC Jacobsen ပထမဆုံးဘီယာချက်တဲ့နေရာလည်းဖြစ်တယ်လို့ကျမတို့ Carlsberg တို့တည်ကြတဲ့ဘီယာချက်လုပ်ငန်းကိုလည်းဒီမှာပဲစပြီးတော့တည်ထောင်ခဲ့တာပါရှင
်။ We must constantly seek to innovate and improve. Very good.
1849ခုနှစ်တုန်းကကိုပန်ဟေဂန်မြို့လယ်မှာရတဲ့ရေအသွေးကတိတ်မကောင်းတာကြောင့်မြို့ပြင်ဘက်ရေတန့်တန့်ရနိုင်တဲ့နေရာကို JC Jacobsen လိုက်ရှာခဲ့ပါတယ်။ဒါအပြင် BRCG တွေရာနဲ့ချီကိုတိုးလောင်ထားနိုင်ဖို့မြေအောက်ခန်းနေရာကျဲလဲလိုတာကြောင့်ဒီနေရာကိုသူရွေးချယ်ခဲ့တာဖြစ်ပါတယ်။ကိုပန်ဟေဂန်မြို့အနောက်ဘက်ချမ်းမှာရှိတဲ့ကျဲဝန်းလှတဲ့မြေနေရာကြီးကိုဝယ်ပြီးတော့ဘီယာချက်ဆက်ယုံသူတို့မိသားစုနေထိုင်ဖို့အိမ်ကြီးနဲ့ပန်းဥယျာဉ်ကြီးကိုဆောက်လုပ်ခဲ့ပါတယ်။Carlsberg Beer ကိုအကောင်းဆုံးအရသာရအောင်ထုတ်လုပ်တဲ့နေရာမှာသိပ္ပံနည်းကျလေ့လာဆန်းသပ်မှုကလည်းအရေးကြီးတာမို့ဒီမြေနေရာပေါ်မှာပဲသိပ္ပံအကယ်ဒမီကြီးကိုဖွင့်လှစ်ခဲ့ပါတယ်။ Carlsberg သိပ္ပံအကယ်ဒမီကသူတေသနာဓာတ်ခွဲခန်းမှာအလုပ်လုပ်ခဲ့တဲ့ပါမောက္ခ Modern Mendel ဆိုရင်သူရှာဖွေတွေ့ခဲ့တဲ့ Click Chemistry အတွက်2023ခုနှစ်တုန်းက Nobel ဆုကိုရောင်းရရှိခဲ့တာပါ။အဲ့လိုမျိုး Carlsberg Beer လုပ်ငန်းကြီးရဲ့သမိုင်းကိုဒီပြတိုက်ကိုလာကြသူတွေလေ့လာနိုင်ကြမှာဖြစ်တယ်လို့ပြတိုက်တာဝန်ရှိသူတွေကပြောပါတယ်
။ When you enter the exhibition, you will of course get an introduction to the history.
So ပြတိုက်ထဲရောက်တာနဲ့ Carlsberg သမိုင်းကြောင်းကိုသိရမှာဖြစ်ပါတယ်။ Beer ချက်နီးမတူကြတဲ့သားဖားနှစ်ယောက်အကြောင်းနှစ်တွေအကြာကြီးစကားမပြောကြတဲ့အထိမတည့်ကြတဲ့သားဖားနှစ်ယောက်ရဲ့ Beer ချက်နီးတွေအကြောင်းလည်းသိရမှာဖြစ်ပါတယ်။ဒါရီမကပါဘူး Carlsberg Beer ရေချက်ဖို့အတွက်ဘလောက်တောင်သိပ္ပံနီးကျလိလာဆန်သက်ဖော်ဆက်ထားတယ်လေဆိုတာကိုလိလာနိုင်မှလည်းဖြစ်ပါတယ်သိပ္ပံနီးကျလိလာဆန်သက်ဖော်ဆက်တာဟာ Carlsberg လုပ်ငန်းကြီးရဲ့အဓိကအသက်လည်းဖြစ်ပါတယ်နောက်ပြီးတော့ပြရိုက်ကိုလာတဲ့သူတွေအနေနဲ့အပြန်အလှန်တုံ့ပြန်နိုင်တဲ့ game တွေလည်းရှိပါတယ်ကိုစိတ်ကြိုက် Beer ချက်နိုင်တာမျိုး Beer နဲ့ရေချိုးတာမျိုးလို့ game တွေလည်းလုပ်ထားပါတယ်
ကော့စ်ဘတ်ဘီယာပြားလိုက်တဲ့ရောက်တာနဲ့ကိုရိုင်းရေကော့ဆန်မိသားစုဘီယာလုပ်ငန်းထဲရောက်သွားတယ်လို့မျိုးအတန်တွေအနံ့တွေအမြင်တွေခံစားရအောင်လို့ခင်မီနေပညာတွေနဲ့ဖန်တီးပြသထားပါတယ
် We felt that the beer needed a more prevalent space
ဘီယာပြားတိုက်ဖြစ်တာကိုနေရာကျကျဝန်းရှိဖို့လိုတယ်လို့ထင်ပါတယ်လာကြည့်ရတဲ့သူတွေအနေနဲ့လည်းပြထားတာတွေကိုကြည့်ုံတသက်မဟုတ်ပဲကိုပိုင်ပါဝင်မှုရှိတာမျိုးပိုပြီးအပြန်အလှန်တုံ့ပြန်မှုရှိတဲ့အတွေ့အကြုံမျိုးရသွားစေဖို့ပြတိုက်အစ်စ်ကိုလှုပ်ထားတာဖြစ်ပါတယ
်ကောက်စ်ပါဘီယာပြတိုက်မှာထူးထူးခြားခြားတွေ့ရနိုင်တာနောက်တစ်ခုကတော့ကဘာတဝမ်းထုတ်လုပ်ထားတဲ့ဘီယာမျိုးစုံဖြစ်ပါတယ်19ရာစုမှာထုတ်လုပ်ခဲ့တဲ့ဘီယာတွေကစားလို့ဒီကနေ့အထိထုတ်လုပ်နေတဲ့မဖောက်ရသေးတဲ့ဘီယာပလစ်မျိုးစုံကိုပြတိုက်ရဲ့မြေအောက်ခံထဲမှာအစီအစီပြသထားပါတယ
် We have more than 22,000 different bottles
ကဘာတဝမ်းဘီယာပလင်းပေါင်း 22,000 ကျော်ရှိပါတယ်။ရသမျှပလင်းတွေအားလုံးစုဆောင်ထားမယ်။ဆိုပြီးကျမတို့ဆုံးဖြတ်ထားတာမို့ကောက်စ်ဘတ်အမှတ်တံဆိပ်မဟုတ်တဲ့တခြားတံဆိပ်တွေလည်းတွေ့ရမှာဖြစ်ပါတယ်ရှင်
။ကောက်စ်ဘတ်ဘီယာပြတိုက်မှာ1849ခုနှစ်တုန်းကစတင်တည်ထောင်ခဲ့ချိန်မှာချက်လုပ်ခဲ့တဲ့ဆက်ရညားကြီးတွေဘီယာစီတူလောင်ထားတဲ့အခန်းတွေကိုတွားကြည့်လို့ရတယ်လို့ရှားပါအပင်မျိုးစိတ်ပေါင်း50ကျော်ရှိတဲ့ရေကော့ဆန်မိသားစုပန်းဦးရင်ကြီးနဲ့မြင်းတွေထားတဲ့မြင်းဆောင်စီကိုပါတွားကြည့်လို့ရနိုင်ပါတယ်။ဒန်မတ်အစာတွေဝယ်စားနိုင်မဲ့စားတောက်ဆိုင်တွေရှိတယ်လို့ကမ္ဘာမှာအကောင်းဆုံးလို့ဆိုတဲ့ကောက်စ်ဘတ်ဘီယာတောက်နိုင်မဲ့အရက်ဘားကိုလည်းပြလိုက်နဲ့တွဲပြီးဖွင့်လှစ်ထားပါတယ်။
This place is the brand new Carlsberg bar. So this is where
we are at Carlsberg အရက်ဘားနေရာတည်ဖြစ်ပါတယ်။ Carlsberg ကထုတ်တဲ့ဘီယာရရနိုင်နေနေရာဖြစ်တယ်လို့လက်လက်ဆက်ဆက်ခွက်ထဲကိုငှက်ထားတဲ့ကဘာပေါ်မှာအကောင်းဆုံးလို့တောင်ပြောနိုင်တဲ့ဘီယာတောက်နိုင်မယ့်နေရာဖြစ်ပါတယ်
။ကဘာမှာ Carlsberg ဘီယာကိုမသိသူရှားတာကြောင့် Carlsberg ဘီယာလုပ်ငန်းဟာဒန်မတ်နိုင်ငံအတွက်အကုန်ယူစရာလုပ်ငန်းတစ်ခုလို့ပြောလို့ရပါတယ်။ရှောင်းဆောင်အတုံးလေးတွေနဲ့ပုံစံမျိုးစုံဖော်ကစားတဲ့လေကိုကဘာတဝမ်းပြေးဆွဲနေတဲ့ mask ကုန်တင်သမော့လုပ်ငန်းပြန်ပြေးမြဲစွမ်းအင်ထုတ်လုပ်တဲ့ Vestas ကုမ္ပဏီစတဲ့ Denmark နိုင်ငံရဲ့ကဘာကျော်လုပ်ငန်းတွေမစခင်နှစ်ပေါင်းများစွာတွေကနိုင်ငံတကာကို Denmark ထွက် VR တင်ပို့နေတဲ့လုပ်ငန်းမှု Denmark လူမျိုးတွေကိုယ်တိုင်ဂုဏ်ယူနေကြတာပ
ါ It was the first real things export success story in that manner it was
နိုင်ငံတကာမှာဒိမက်ကထွက်ကုန်ဆိုပြီးတော့လူတိုင်းသိတဲ့ပထမဆုံးအောင်မြင်မှုဖြစ်ပါတယ်လေဂိုတို့ဗက်စတာတို့မက်စ်တို့ဖြစ်မလာခင်မှာကလေးကပြည်ပမှာလူတီများတဲ့ဒိမက်အမှတ်တံဆိပ်ဖြစ်ပါတယ
် Home of Carlsberg Carlsberg ဘီယာပြတိုက်ကို2023ဒီဇင်ဘာတရနေ့မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်2024ခုနှစ်အတွင်းမှာဧည့်သည်တိမ့်နဲ့ချီလာကြလိမ့်မယ်လို့ခန့်မှန်းထားတဲ့အကြောင်း Carlsberg လုပ်ငန်းဆက်ဆံရေးဌာနအကြီးအကဲကပြောပါတယ်
Well in the first full year of opening we're expecting in excess
အခုပထမဆုံးနှစ်မှာလာကြည့်တဲ့သူ2,000ကျော်လောက်ရှိမယ်လို့ခန့်မှန်းထားပါတယ်ကိုပင်ဟေဂန်မြို့အတွက်လည်းလာလေတဲ့ကဘာလဲခီးတဲ့တော်တော်များလာမယ်အရေးအတွက်ဖြစ်ပါတယ
်နှစ်ပေါင်း190ကျော်1849ခုနှစ်ထဲကဒန်မတ်နိုင်ငံကဘီယာရဲလို့သိလာကြတဲ့ကောက်စ်ဘတ်ဘီယာဘယ်လိုစဖြစ်လာခဲ့တယ်လဲဆိုတဲ့သမိုင်းကိုကိုပင်ဟေဂန်မြို့တော်က Home of Carlsberg မှာပြသထားပါတယ်ဒန်မတ်နိုင်ငံရဲ့သမိုင်းဝင်လုပ်ငန်းတစ်ခုဖြစ်တဲ့ Carlsberg ဘီယာလုပ်ငန်းကြီးနဲ့ဒီလုပ်ငန်းကြီးကဒန်မတ်နိုင်ငံရဲ့သိပ္ပံနဲ့ဤပညာလေးလာမှုတွေဒန်မတ်ရင်ကျေးမှုနဲ့စီးပွားရေးအပေါ်ဘလို့အပြောင်းအလဲတွေဖြစ်စေခဲ့တယ်လဲဆိုတာတွေကို Home of Carlsberg ဘီယာပြတိုက်ကနေသိရှိနိုင်မှာဖြစ်ပါရဲ့ရှင်။ဒီမှာစုမြတ်မော်မှာ
သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။စစ်ကောင်စီလေးချောင်းတိုက်ခိုက်မှုတွေကြောင့်အရက်သားထိခိုက်ဒေဆုံးမှုတွေအပေါ်အလွန်အမင်းဆွေးရိမ်မကင်ဖြစ်ပြီးဒီတိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ရမယ်လို့အမေရိကန်ပြည်ထောင်စုကထုတ်ပြန်ပါတယ်။အမေရိကန်လွှတ်တော်ကချက်မှတ်ထားတဲ့ဘာမာအက်မြန်မာနိုင်ငံဆိုင်ရာဥပဒေနဲ့အညီအရက်သားမြန်မာပြည်သူတွေကိုအကာအကွယ်ပေးနိုင်ဖို့လက်နက်မဟုတ်တဲ့အကူအညီတွေပေးရတဲ့အတွက်အမေရိကန်အစိုးရကဖွဲ့အမေရိကန်အစိုးရအဖွဲ့အစည်းတွေကြားညှိနှိုင်းဆောင်ရွက်နေတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါရရှင်။ခန်းယူနစ်မြို့အနောက်ဖက်အစ္စရေးကပဲလူသားချင်းစာနာထောက်ထားရေးဆောင်ဖြစ်သတ်မှတ်ထားတဲ့မာဝါစီအရက်ကိုအစ္စရေးကလေးချောင်းကနေတိုက်ခိုက်ခဲ့တာကြောင့်ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။ဒီလိုတိုက်ခိုက်တာကြောင့်လူအနည်းဆုံး19ဦးသေပြီး60ဒဏ်ရာရတယ်လို့ဂါဇာချမ်းမာရေးဌာနကပြောပါတယ်။ မြန်မာစံတော်ချိန်မနေ့9နာရီမှာ VOE မြန်မာပိုင်းရုပ်သံကနေအထူးထုတ်လွှင့်ပြသမယ်တမရလောင်း2ဦးစကားစစ်ထိုးပွဲအစီအစဉ်မှာအမေရိကန်စီးပွားရေးကိုဝင်ဖြတ်ချပိုင်ခွင့်မက္ကဆီကိုနယ်စပ်ကလွှင့်မှုကြီးချက်ရေးရာဇဝတ်မှုဖြစ်ပွားမှုနှုန်းနဲ့တမရလောင်းတွေရဲ့ကိုယ်ရည်ကိုယ်သွေးအကြောင်းတွေဟာအဓိကအကြောင်းအရာတွေဖြစ်လာနိုင်ပါတယ်ရှင်နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကဂလန်ခန့်ပဲဖြစ်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ဒီကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမတင်ကြီးထိုက်ပါ